ဒီနေ့ဩဂုတ်လ9ရက်အဲ
ဒိတ်မှတ်တယ်လနဲ့ရက်တည်းမှတ်မြင်နှစ်မမှတ်ဘူးဆိုပြီးရောလကားပဲနော
်ကောင်းပြီလွန်ခဲ့တဲ့အပတိကဘယ်ထိအောင်ပြီးခဲ့လို့ကာမစတုကနော်ကံနဲ့ပတ်သက်တာတွေပြီးခဲ့ပြီဒီပတ်တော့ဖြင့်နောက်ဆုံးအပိုင်းပေါ်လေပင်စမဘိုင်းမှာနောက်ဆုံးအပိုင်းငယ်မရဏုပ္ပတိလို့ပါဠိလိုခေါ်တယ်နော်တည်ခြင်းဖြစ်ပုံဒါဘဝတစ်ခုရဲ့အဆုံးမှာဘာဖြစ်တယ်ဒီဘဝနဲ့နောက်ဘဝဘယ်လိုဆက်ဆက်တယ်ဒါတွေအဲ့ဒီဟာကလည်းတော်တော်အရေးကြီးတယ်ဒီမျက်စိလည်တတ်တယ်ဒီဒီဘဝအဆုံးနဲ့နောက်ဘဝအစအောင်မျက်စိလည်ပြီးတော့အပြောမှအဆုံးမှအရေးမှတွေဖြစ်ဖြစ်ကုန်တယ်ခုခစ်လူတွေအဲ့ဒါတွေအလွန်မှားတယ်ကတိချင်းဟာနော်ဘုဗုဒ္ဓဘာသာမှာလက်ခံထားတာဘယ်နှမျိုးရှိသလဲတဲ့တိချင်း၄မျိုးရှိတယ်နော်တိချင်း၄မျိုးနံပါတ်၁ကပါတော့အသက်တန်းကုန်၍တိချင်းတဲ့နံပါတ်၂ကကံစွမ်းကုန်၍တိချင်းနံပါတ်၃ကတော့အသက်တန်းရောကံစွမ်းရောနှမျိုးလုံးကုန်၍တိချင်းရဲ့နံပါတ်၄ကဥပိ္ပစေတကကံဖြင့်တိချင်းရဲ့လို့တိချင်း၄မျိုးရှိတယ်တဲ့အသက်တန်းကုန်၍တည်ခြင်းဆိုတာဆိုတော့လူဘဝလူဘုံမှာဆိုရင်အသက်တန်းကမမြဲဘူးပေါ့လေနော်မမြဲပေမဲ့လို့ဆိုတော့တရားတန်းပဲနော်80တန်းပဲစသည်ဖြင့်တတ်မှတ်ထားချက်ရှိတယ်ပေါ့အဲ့တော့ကံကအသက်တထောင်ရှည်ဖို့ရံကံပါလာတော့လည်းပဲကိုကလူဖြစ်တဲ့အခါမှာတက်တန်းတရားအချိန်ခါမှာလူဖြစ်ရင်တက်တန်းတရားပဲနေရမှာတရားပြည့်ရင်သူတရားမှာပဲ။ဘာကြောင့်လဲဆိုတော့ဒါတက်တန်းကုန်သွားပြီ။အဲ့တော့ကံစွမ်းမကုန်သေးတော့လည်းပဲတက်တန်းကုန်ရင်လည်းပဲဒါတရားမှာဆုတရားမှာနော်။ဒါကြောင့်မို့လူဘဝရောက်လာကြတဲ့ဆိုရင်လူဘဝကတရားတက်တန်းရှိတယ်ဆိုရင်တရားထ iao နေပြီးရင်တရားပဲများတယ်ပေါ့လေ။နော်။တရားကလွန်ပြီးတော့အသက်ရှိတာတော့မရှိဘူးလားဆိုတော့အလွန်ရှားရှားပါးပါးရှိပါတယ်။မြတ်စွာဘုရားလက်ထက်တုန်းကလည်းပဲရှင်အနန္ဒာတို့နော်။တို့ဘုရုတို့ဝိဒါခာတို့လေဟုတ်တယ်မလားအသက်120ရှိတယ်တချို့ဆိုအသက်160ထိအောင်ရှိတယ်တောင်ရှိတယ်လို့ဆိုဒါကတော့အထူးပေါ့ exception ပေါ့လေအေးမိမိကျမ်းဟိုငကူကကံကောင်းလာရဲ့ကျမ်းမာရေးကိုအထူးဆောင်းလျှောက်တာရဲ့ပေါ့လေဟမ်အေးအဲ့တော့အဲ့လိုကံစွမ်းရှိတော်လည်းပဲအသက်တန်းကုန်လို့တည်ရတာမျိုးကိုဘာလို့ခေါ်လဲအသက်တန်းကုန်၍တည်ခြင်းလို့ဒီလိုခေါ်တယ်နော်အဲ့တော့ဒီတည်ခြင်းလေးမျိုးကိုဆီမီနဲ့ဥပမာပေးလို့ရဆီမီမှာဆီရှိတယ်မီးစာရှိတယ်နော်အဲ့တော့ဆီမခန်းသေးပေမဲ့လို့မီးစာကုန်သွားရင်လည်းပဲမီးငြိမ့်သွားမှာဟောအခုလာတက်တန်းကုန်ရေးတည်တယ်ဆိုအဲ့ဒီမီးစာကုန်သွားတာနဲ့တူတယ်ရှင်းတော့ကဆီထဲမှာမီးစာလေးထည့်ပြီးတော့ထွန်းတယ်မဟုတ်လားမြင်ဘူးလားမသိဘူးနော်ဟိုကြီးချေဆိုပြီးတော့လေဟိုဒကမတွေလောက်ရတယ်ဟောလေကြီးချီတော့ကလေးလို့ဟိုဂွန်းလေးကိုကြည့်ရတယ်ဟုတ်တယ်မလားအဲအဲ့ဒါလေးထည့်လိုက်တော့သူထောင်းနေတယ်အဲ့ဒီထွန်းထားတယ်အဲ့တော့စီမကုံသေးတော့လည်းပဲတဲ့မိစာကုံသွားရင်လည်းပဲမိငိမ့်သွားနိုင်တယ်ကံစွမ်းကုံရွေးသေးခြင်းဆိုတာကတော့မိစာရှိပေမဲ့လို့စီကုံသွားတာနဲ့တူတယ်ပေါ့ကံကအသက်တရားတန်းမှာလူဖြစ်တော့လည်းပဲကံကအသက်50ပဲနေဖို့ညာပါလာရင်အသက်50မှာပဲသူပေလိမ့်မယ်နော်အသက်80တိနေဖို့ရန်ပါလာရင်အသက်80တိအောင်အသက်80ကျရင်သူတေလိမ့်မယ်အဲ့ဒီလိုတေတာမျိုးကိုဘာလို့ခေါ်လဲကံကုံလို့တေတာပေါ့ကံစွမ်းကုံလို့တေတာအဲ့တော့လူတေတဲ့ကံကုံလို့တေတဲ့ကြီးတွက်လို့မရဘူးအမှန်ကတော့နော်သူတာမင်းညာအဖြစ်တော့ပြောနေတာပဲကံကုံလို့တေတယ်တေနေစီလို့တေတယ်ဟုတ်လားတေနေစီတယ်ဆိုတော့ကပြောလို့မလွယ်ဘူးနော်အဲ့တော့ဒီမှာတော့ကံကုန်ရည်တည်တယ်တဲ့အဲ့တော့အသက်တန်းရှိသေးပေမဲ့လို့ကံကုန်ရင်လည်းပဲသူတည်ရမယ်အသက်တန်းကံနှစ်ပါးကုန်ရည်တည်ခြင်းဒါကတော့ရှင်းပြီနော်အဲကိုကဖြစ်တာလဲဆိုတော့လူအသက်တရားရှိတဲ့လူဘဝမှာတောင်ဖြစ်တယ်ကံကလည်းပဲအသက်တရားရှိဖို့လောက်ပဲပါလာတယ်ဒီနှစ်ခုပြန်ပြီးကုန်လို့တည်တာမျိုးစီမီအဲစီရောမီးစာရောပြန်ပြီးကုန်လို့တည်တာမျိုးပေါ့လေအဲ့မျိုးတော့ရှားလိမ့်မယ်ထင်တယ်နော်အဲ့ဒါကံအများတော်များတော့အများကြီးအသက်ရှင်နေတော့တဲ့ကံလေးရှိလာကြတာလူတွေက တတန်းကမရှိတော့တတန်းလိုက်သေးကြရတယ်ဥပိ္ပစေတကကံဖြင့်သေးခြင်းတဲ့ဟမ်ဒါကတော့ဟို accident ဖြစ်ပြီးတော့သေးတာမျိုးဟမ်မိလောင်သေးတာရေနစ်သေးတာအစိတ်တောက်သေးတာစသည်ပေါ့လေဒါတွေကိုဥပိ္ပစေတကကံဖြင့်သေးခြင်းလို့ခေါ်တယ်ဥပိ္ပစေတကကံဆိုတာဟိုကံ၄မျိုးခွဲခဲ့တော့ကစနကကံဥပထမကကံဥပပိလကကံဥပဃာတကကံလို့ဟုတ်တယ်မဟုတ်လားအဲ့ဒီဥပဃာတကကံကိုပဲဒီမှာဥပိ္ပစေတကကံလို့ဆိုတယ်အဲ့တော့အဲ့ဒီဥပိ္ပစေတကကံကတကယ်ကြီးမားရင်ဒီဘဝတဲ့ခါလေးချက်ချင်းဆိုတော့အဲ့ဒီအကံကိုပြုတ်ပြီးချက်ချင်းမြေမြူသွားတာတွေရှိတယ်မဟုတ်လားနော်ဒီတေသွားတာတွေရှိတယ်အဲ့ဒီလိုကိုကအသက်တန်းလည်းမကုန်သေးဘူးကံစွမ်းလည်းရှိသေးရဲ့နဲ့နောက်ကံတစ်ခုကလာပြီးတော့တက်ဖြတ်လိုက်တယ်နော်ဖြတ်ပစ်လိုက်တယ်နှိမ့်ဆက်ပစ်လိုက်တယ်အဲ့လိုဖြစ်ပြီးတော့သေတဲ့သေတာမျိုးကိုဥပိ္ပစေတကကံနဲ့သေတယ်လို့ဒီလိုခေါ်တာနော်ဒါကြောင့်မို့သေနေစီတဲ့သေတာမဟုတ်ဘူးဟုတ်လားအဲ့လိုသေခြင်းမကြဘဲနဲ့သေတာလေးအများကြီးရှိတယ်ည
လီမှာပြည့်ဝပုံမှာတဏ္ဍိကံ
မျိုးသေတယ်အေးဟုတ်တယ်ကံတော့ပါတာပေါ့ဟုတ်လားသူကံကဒီတဏ္ဍိခံရမယ့်ကံပါလို့ဆိုတော့ तू သေတာတော့မှန်တယ်နော်ဆိုတော့နောက်ဘဝကသူများကိုအစံငတ်ထားပြီးတော့တတ်ခဲ့လူမျိုးဟာဒီလိုပဲကိုကြလည်းအစံငတ်ပြီးတော့သေးတတ်တယ်နော်နောက်ဘဝကသူများကိုအစိတ်ကြွေးပြီးတော့တတ်ခဲ့လူမျိုးကိုလည်းအစိတ်ထားပြီးတော့သေးရတတ်တယ်ပေါ့လေအဲ့လိုဖြစ်တဲ့ကံကအဲဥပိ္ပစေတကကံအဲ့ဒီကံကအကျိုးပေးတာဟုတ်အဲ့တော့မူလဥပထမကကံကို तू ကလာပြီးတော့ဖြတ်ပြတာဟိုဥပိ္ပစေတကဆိုကပ်ပြီးတော့ဖြတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့လိုကံမျိုးဒါကြောင့်မို့တိနှစ်သုံးသေးခြင်းမျိုးကိုကာလမရဏလို့ခေါ်တယ်เนาะအချိန်ကြလို့သေခြင်းမျိုးပေါ့လေနောက်ဆုံးနံပါတ်၄ကိုအကာလမရဏသေခြင်းမကြဘဲနဲ့သေတယ်အဲသေခြင်းမကြဘဲနဲ့သေတာတွေကအများကြီးရှိပါတယ်เนาะကိုတတ်သေးတာအဲအဲ့ဒါတွေလည်းတူတူပေါ့အ
ကုန်လုံးကဘယ်ဒီကံပါတာဟုတ်မလဲအုံလုံးကဒီကံမပါတာဟုတ်မှာ
ဟုတ်ပါဟမ်ပေါ်ပါလားပေါ့ဟ
ာဟုတ်တ
ော့ဒီကံနဲ့မှာပါတယ်တယောက်တစ်မျိုးစီတာ
နေရှိအဲ
တို့ချူကြတော့
ကံ
ဒီတက်တာလို့တို့ချူကြတော့လေဟို
ဟိုသဘောတူလောက်လာခဲ့ကြတာတွေရှိတယ်လေဟိုဘွားတွေဘွားတွေကအဲ့တော့ဒီဘွားမှလည်းပဲစုပြီးတော့ဖြစ်ကြတာပေါ့နော်ပြီးတော့အခုဆန်ဖရန်စစ္စကိုအနေနဲ့ပြောရင် Golden Gate ကခုံချလာတယ်ဒါရီယာဥပိ္ပစေတကကံနဲ့တေးတာတဲ့ဒါကြောင့်မို့တေးခြင်း၄မျိုးရှိတယ်နော်အသက်ကုံ၍တေးတယ်ကံကုံ၍တေးတယ်အသက်ကံနှစ်ပါးကုံ၍တေးတယ်ဒါမကုံသေးပဲနဲ့ကပ်ဖြတ်တတ်တဲ့ကံတစ်ခုခုကြောင့်တေးတယ်ဟုတ်လားရှင်းတော့ကဒီဝဒ္ဒဟာနော်ဘာရောတန်ခဗေဒကကံနဲ့ဘာကံလဲသွေးစင်းတည်အောင်ပြုတဲ့လောဟိတုပ္ပါဒကကံဆိုတာဒီကံနှစ်ခုတောင်ပြုတဲ့ပင်စံဏတိယကံနဲ့နော်ဒါကြောင့်မို့ဒီခါလဲသူကမြေမြူပြီးတော့တည်သွားတယ်မဟုတ်ဘူးလားနော်ထို့အတူပဲနန္ဒဆိုတဲ့လူလင်ဟာရှင်ဥပ္ပလောမမဟိုတကူအရာမှာဧတတရတဲ့ယန္နာမကိုမတော်တရော်ကျင့်လို့ချက်ချင်းသူကတော့ဆိုင်းဘူးနော်ချက်ချင်းမြေမြူသွားတယ်အဲ့ဒီလိုဒီပြုတဲ့အကုသိုလ်ကံကကြီးမားရင်တခါချက်ချင်းအကျိုးပေးပြီးတော့သေးခြင်းမကြဘဲနဲ့သေးသွားရတယ်ဒီလိုကံတွေလည်းရှိတယ်အဲ့တော့အမျိုးမျိုးပေါ့လေအဲ့လိုသေးခြင်း၄မျိုးမှာတတ္တဝါတွေဟာတစ်မျိုးမျိုးနဲ့သေးကြရတယ်ပေါ့နော်ကောင်းပြီတတ္တဝါတွေသေတော့ဘယ်လိုဖြစ်တယ်လဲသေခံဤအချိန်ရောက်လာတယ်နော်အဲ့ဒီသေခံဤမှာတဲ့နမိတ်တွေထင်းလာတယ်စိတ်ထဲမှာပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတတ်တဲ့နမိတ်ဘယ်နှမျိုးရှိလဲ၃မျိုးရှိတယ်အဲ့ဒါဟိုအာရမဏသင်္ခါဗကိမဲ့တို့ကလည်းနည်းနည်းတော့ပြောခဲ့ပြီနော်ကံရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်လို့အဲအဲ့ဒီသုံးမျိုးမှာတဲ့တမျိုးမျိုးပေါ်လာတတ်တယ်တဲ့ဒီကနိလိုက်ပထမဆုံးပါတယ်တော့ကံနမိတ်တဲ့ကံပေါ့လေနော်နောက်တွန်းကပြုခဲ့မှုတဲ့ကုသိုလ်ကံအကုသိုလ်ကံရှိတယ်အဲ့ဒီကံကအချမ်းမဲ့ဘဝမှာအကျိုးပေးမဲ့ပရိသန်တွေကိုဖြစ်စေမဲ့ကံအဲ့ဒီကံကစိတ်ထဲမှာလားပေါ်ကုသိုလ်ကံဖြစ်လာကုသိုလ်ကံလားပေါ်တယ်အကုသိုလ်ကံဖြစ်လာအကုသိုလ်ကံလားပေါ်တယ်အဲတေခာနီးမှာပေါ်လာတာအဲ့ဒါကိုကံအာယုံเนาะဒါဟုတ်ပဲကံနမိတ်ပေါ်တယ်เนาะ နမိတ်သုံးမျိုးအနေနဲ့ပြောရတာကံနမိတ်နော်ဒါမှမဟုတ်များသောအားဖြင့်တော့ကံကမ္မနမိတ်ကတိနမိတ်လို့ဒီလိုသာဆိုလဲကံကိုနမိတ်လို့တော့မဆိုဘူးဘာလို့ကမ္မနမိတ်ဆိုတာ ਨੇ ရောတော့မှာဆိုလို့နော်ဒီမှာတော့နမိတ်သုံးမျိုးလို့ဆိုလို့ကံနမိတ်လို့ပဲဆိုလိုက်တယ်ဟုတ်လားအမှန်ကတော့ကံပါပဲအဲ့ဒီကံဟာအတိတ်ကပြုခဲ့တဲ့ကံဟာပေါ်လာတတ်တယ်နော်အဲ့လိုမဟုတ်ရင်လည်းပဲဘာပေါ်လာတတ်တော့ကမ္မနမိတ်ဆိုတာပေါ်လာတတ်တယ်ကမ္မနမိတ်ဆိုတော့ကဘာလဲတဲ့အဲ့ဒီကံပြုစဉ်အခါတုန်းကတွေ့ရကြုံရတဲ့အာယုံ6ပါးနော်အလှူတန်းပြုရင်ဒီအလှူတန်းပြုတဲ့ကုသိုလ်စေတနာကံအဲ့ဒါကကံပေါ့နော်အလှူခံပုဂ္ဂိုလ်တို့အလှူပစ္စည်းတို့ကြတော့ဒါကမ္မနမိတ်လို့ခေါ်ရတာပေါ့အကုသိုလ်မှလည်းပဲတတ်ရင်လည်းတတ်တာကကံပေါ့ဟုတ်လားအဲအတ္တခံရတဲ့တတဝါတို့တတ်တဲ့လက်နဲ့တို့ဘာတို့ကဒါကကမ္မနမိတ်ပဲအဲလိုကမ္မနမိတ်ဆိုတာလေလည်းပဲချင်းပေါ်လာတတ်တယ်စိတ်ထဲမှာနော်အဲ့ဒီကမ္မနမိတ်ကနှစ်မျိုးရှိတယ်တဲ့နော်ပထမဟာကိုပါဠိလိုဥပလတ္တနမိတ်လို့ခေါ်တယ်နော်ဒါကဘာရောကံနှစ်ဆက်ဆက်ပြီးတော့တက်ရိုက်ကြုံရတဲ့အာယုံနော်ပုံစံကဘာရောကြောင်းဆောက်လှူလဲဆိုရင်ကြောင်းကြီးပေါ့နော်ဒီကြောင်းကိုဘာလို့ခေါ်လဲကမ္မနမိတ်လို့ခေါ်တယ်လှူတဲ့အလှူကိုကံဟုတ်လားကျောင်းကကမ္မနမိတ်ဒါကဥပလတ္တကမ္မနမိတ်ဥပလတ္တဆိုရာအပ်တယ်ဆိုတော့ပမာလို့အဓိပ္ပာယ်ရှိတယ်နော်ဥပကရဏဆိုတာကကံပြီးမြောက်ဖို့ရာအချမ်းအယံဖြစ်တဲ့အာယုံခုနကျောင်းဆောက်လှူတဲ့အခါမှာကျောင်းနေမကဘူးပေါ့ကျောင်းလှူရင်းနဲ့သွန်းနေလှူလေသင်္ကန်းနေလှူလေကျောင်းသုံးပစ္စည်းတွေလှူလေနော်အဲ့ဒီလိုပစ္စည်းတွေအချမ်းအယံဖြစ်တဲ့ပစ္စည်းတွေကဘာလို့ခေါ်လဲဥပကရဏကမ္မနမိတ်ဓာရီလည်းပေါ်လာတတ်တယ်ပြန်ပြီးတော့စိတ်ထဲမှာပေါ်လာတာပေါ့ဒါလေအဲကမ္မနမိတ်တော့လည်းပေါ်လာတယ်နော်နောက်တစ်ခုကတော့ဘာလို့ဂတိနမိတ်ဂတိဆိုဒီနေရာမှာလာရလို့ဆိုလို့တယ်နော်လာရဆိုတော့အင်္ဂလိပ်လိုတော့ destination လို့ပြန်လည်းပေါ်လို့ရှေ့ရောက်ရမယ့်ဘဝအခုအနာဂတ်မှာရောက်ရမယ့်ဘဝအဲ့ဒါကိုဂတိလို့ခေါ်တယ်ဂတိနမိတ်ကတော့ဘာလဲတော့လာရတော့မဲ့ဘဝမှာတဲ့တွေးကြုံရလက်တန့်ဖြစ်တဲ့အာယုံနော်အဲ့ဒါကလည်းပဲဥပလဘိတ္တဗ္ဗတဲ့နော်ဥပဘောဂရေလို့တကနှစ်မျိုးခွဲပြန်ဥပလဘိတ္တဗ္ဗဆိုတာဘာလို့တဲ့ရိုက်ရောက်ထိုက်တဲ့အရအကယ်၍လူဖြစ်မယ်ဆိုရင်တဲ့အမိဝမ်းရေပေါ်လေတအိမ်ရဲ့အတွင်းကဘောကြီးပေါ်ဒါကဒီလိုဟာကြီးပေါ်လာတယ်နော်သုံးပုံငရဲကြမဲ့ကောင်ဆိုလဲငရဲဘုံပေါ်လေ衲ပြီးရောက်မဲ့လူဆိုလဲ衲ဘုံပေါ်လေနော်အဲ့ဒါမျိုးတွေပေါ်လာတယ်အဲ့ဒါမျိုးတွေမြင်လာတယ်ဆိုပါတော့နော်အဲ့လိုဖြစ်လာရင်ဒါပါတော့ဥပလဘိတ္တပဂတိနမိတ်သူ့မှာချင်းနေပြီလို့ဆိုလိုတယ်ဥပဘောကဂတိနမိတ်ဆိုတော့အဲ့ဒီဘုံမှာတွေ့ကြုံခံစားရမယ့်ဟာတွေပေါ့နော်လင်းတာကောင်ရောခွေးတွေကခွေးနဲ့ကြီးတွေကကိုယ်လိုက်တာတို့ဘာလို့အဲ့လိုခွေးတွေကြီးတွေငရဲမိတွေငရဲတွေနေငရဲကြမယ်လို့ဆိုရင်အဲ့ဒီလိုဟာတွေပေါ့အဲ့ဒီငရဲပုံမှာခံစားရမယ့်ဟာတွေနော်တရိษံဖြစ်မယ်ဆိုရင်လည်းပဲတရိษံအလိုက်တော်ကြီးတွေဘာကြီးတွေပေါ်လာမှာပေါ့တရိနော်ကောင်းတဲ့ဘက်ကပြောရင်လည်းဘာလို့နတ်သားတို့နတ်သမီးတို့ဥယျင်တို့ဗိမာန်တို့ပရိသတ်ဘင်းတို့နော်ဒါတွေဟာဥပဘောကအဲ့ဒီသူတွေ့ကြုံခံစားရမယ့်လာလတန့်ဘောမှာတွေ့ကြုံခံစားရမယ့်အာယုံနေအဲ့ဒီအာယုံနေတော်လကောင်းတဲ့ဒီသုံးမျိုးမှာတမျိုးမျိုးထင်လာတယ်နော်ဒါကြောင့်မို့ကံရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်ဒီသုံးမျိုးကိုခွဲခြားပြီးတော့ဒါသိထားရမယ်နားလည်ထားရမယ်ပြန်ပြောအောင်ပါဘာလို့ကံဆိုတော့ဘာလို့နောက်ဘောမှာပရိသန္တိဂျိုးပြီးတော့မယ်ရှင်းတွန်းကပြုခဲ့ဘူးတဲ့ကုသိုလ်ကံအကုသိုလ်ကံပေါ့နော်ဟာအခုမှဆိုတော့ဟိုမသေးခင်တော်တော်လေးကပြုတ်တဲ့ကုသိုလ်ကံအကုသိုလ်ကံလည်းဖြစ်နေတာပါပဲဟုတ်လားရှေးဆိုတာဒီဒီကံလေးမကြခင်ပေါ့လေနော်ဟိုးနောက်ဘဝတွေကစပြီးတော့ဒီဘဝမှာဟောတာအကုန်ပါသွားမယ်ကမ္မနမိတ်ဆိုတာကြတော့အဲ့ဒီကံပြုစဉ်တုန်းကဒီအချမ်းအယံအဆောက်အဦဖြစ်တဲ့နော်အဆောက်အဦဆိုတာ instrument လို့ဆိုလို့ရအဲ့ဒါဖြစ်တဲ့ပစ္စည်းတွေအာယုံတွေပေါ့လေဂတိနမိတ်ဆိုတာကတော့လာရမဲ့ဘဝအာယုံနော်အဲ့ဒီဘဝတိုက်ရိုက်ဖြစ်စေအဲ့ဒီဘုရားမှာတွေ့ကြုံခံစားရမယ့်ဟာတွေဖြစ်စေမြင်လာနော်မျက်စိထဲမှာပေါ်လာအဲ့ဒါဂတိနမိတ်တဲ့အဲ့ဒီလိုကံတည်တော်လကောင်ကမ္မနမိတ်တည်တော်လကောင်ဂတိနမိတ်တည်တော်လကောင်ဒီတစ်ခုခုဟာပေါ်လာခြင်းနော်ဒီတစ်ခုခုကိုမြင်တွေ့ပြီးတော့မှပေတဲ့စိတ်သုတိစိတ်ပေါ်လိမ့်မယ်သုတိစိတ်မပေါ်ခင်ဒီ မရဏတဏဝီထိဆိုတာကိုဖြစ်မယ်နော်အဲဒီဝရဏတဏဝီထိမှာကြည့်ပြီးတော့အဲဘယ်စိတ်တွေကဘာအာယုံပြုတယ်ဘာလဲတော့ကြာကြာတော့ခွဲမယ်အဲ့ဒီကံတမျိုးမျိုးဟာတဲ့ကံရဲ့အစွမ်းကြောင့်ပဲတဲ့နော်ထင်တဲ့ခါမှာဓွာရ6ပါးတို့တွင်တပါးပါး၌ထင်လာတယ်ကံအာယုံကတော့အတိတ်ကဖြစ်ခဲ့တာမလို့မနောဓွာရမှာထင်မယ်ပေါ့နော်ကမ္မနိမိတ်ကြတော့အာယုံ6ပါးဖြစ်တဲ့အတွက်ကြောင့်မို့ထိုက်ပြီးအာလျော်ဆိုတာဓွာရ6ပါးမှာထင်တယ်ဂတိနိမိတ်ကိုတော့ကိုဟိုအများအယူအဆအတိုင်းကတော့သူကရူပါယုံပဲရှိတယ်လို့ဆိုတာရူပါယုံဖြစ်ရင်စက္ခုဓာရမှာဖြစ်နိုင်မှာပေါ့เนาะအဲ့ဒီလိုကောင်းပြီတေခဏီစိတ်အစဉ်ဘယ်လိုဖြစ်တယ်လဲတဲ့เนาะနမိတ်ထင်လာပြီးတဲ့နောက်တဲ့အဲ့ဒီနမိတ်ကူပဲအာယုံပြုတ်ပြီးတော့တဲ့เนาะအကျိုးပိလက်တန့်ဖြစ်တဲ့ကံအားလျော်စွာတဲ့ကုသကံအကျိုးပေးမှလားအကုသံအကျိုးပေးမှလားပေါ့အဲ့ဒီကံအားလျော်စွာတဲ့ကုသကံကအကျိုးပေးမှဖြစ်ရင်လည်းပဲစင်ကြယ်တဲ့စိတ်အစဉ်ဖြစ်နေမှာပေါ့နော်အကုသကံကအကျိုးပေးမှဖြစ်ရင်လည်းပဲညစ်နွမ်းတဲ့စိတ်အစဉ်ဖြစ်နေမယ်ဟုတ်ကလားအဲ့လိုစိတ်အစဉ်ဟာရောက်ထိုက်တဲ့ဘဝအားလျော်စွာတဲ့အဲ့ဒီဘဝဘက်သူညွတ်နေလိမ့်မယ်နော်နောက်ရောလတ်တန်ဘဝသူညွတ်ကိုင်းနေတဲ့ကဲ့သို့မပြတ်များသောအဖြစ်ဖြစ်တတ်ဤများသောအဖြစ်ဖြစ်တတ်ဤဆိုတာကစိတ်မြင့်မြေသေးရရင်လည်းဒီလိုသွားမှာပေါ့နော်ဟိုရင်ကောင်လေးကိုတခါတော့ဖိတက်လိုက်တဲ့ခါမျိုးကျတော့ဒီလိုညွတ်ကိုင်းနေစရာအချိန်မရဘူးပေါ့ဒီမရဏတဏ္ဍဝိသီကတော့ဖြစ်တော့ဖြစ်ရမယ်နော်ဆိုတော့အထပ်ပြီးအားလျော်သွားဝီထီတွေပိစဒေါ်ရာဝီထီမနောဒေါ်ရာဝီထီတွေဖြစ်အောင်သို့တော့အခုလိုအစိမ်းမြင်းမြေတည်ရတဲ့လူမျိုးလိုညွတ်ကိုင်းနေကြမှာဖြစ်နိုင်တယ်ဒါကြောင့်မို့များသောအားဖြင့်လို့ဒီလိုဆိုတယ်နော်အဲဒီတော့စင်ကြယ်သောဒီအကျိုးပေးမဲ့ကံကအကုသကံဖြစ်ရင်မစင်ကြယ်တဲ့စိတ်အစဉ်ဖြစ်နေမယ်အကျိုးပေးတဲ့ကံကကုသကံဖြစ်ရင်စင်ကြယ်တဲ့စိတ်ဖြစ်နေမယ်ဟုတ်ပြီလားအဲ့တော့တခါတလေမစင်ကြဲတဲ့စိတ်အစဉ်ဖြစ်နေရာကနေပြီးတော့ကိုကပဲရှေးတုန်းကပြုတ်ခဲ့တဲ့ကောင်းမှုကုသိုလ်တစ်ခုခုကိုတတိယလို့ဖြစ်စေနော်အနိနာမှာရှိတဲ့ဆွေမျိုးတို့ဘာတို့ကဘာခေါ်လဲကြံဖန်ကူညီပေးလို့ဖြစ်စေကောင်းတဲ့စိတ်အစဉ်တို့တဲ့ပြောင်းသွားနိုင်တယ်နော်ထို့အတူပဲငကိုယ်တို့ကကောင်းတဲ့စိတ်အစဉ်ကနေပြီးတော့မတော်တာတစ်ခုခုကိုတတိယလို့မကောင်းတဲ့စိတ်အစဉ်တွေပဲပြောင်းသွားနိုင်တယ်ဒါကြောင့်မို့ဥစဉ်တို့ဘုဒ္ဓဘာသာဝင်တွေဖို့တေဂန်နီးအလွန်အရေးကြီးတယ်လို့ပြောတယ်။နောက်တေဂန်နီးမှာအာမိတ်ဆွေကောင်းနားလည်တဲ့မိတ်ဆွေကောင်းဆိုတာ well meaning ဖြစ်ပေမဲ့လို့နားမလည်လို့ဆိုရင်ကိုယ်ကဖြစ်နိုင်တယ်နော်။ဒီလိုဒီအပြည့်မှာသဘောနားလည်ထိုင်ရင်ဒါကောင်းတယ်အဲ့လိုမိတ်ဆွေကောင်းလို့လေနော်။ရှင်းတော့ကဟိုအရင်လည်းခဏခဏပြောဦးပါပြီ။ဒါထတော့ပြောအောင်ပါပဲ။ဟိုတောနာဆိုလေယဟန္တာတပါးရှိနော်တောနာဂိရိဆိုလေအရာမှာတောနာဆိုလေယဟန္တာတပါးရှိအဲ့တော့သူ့ရဲ့အဖေကဟိုတန်နမမှာရှိတုန်းခါကသူမုတ်ဆိုးလှုပ်လာခဲ့တယ်နော်အနောင်ကြီးတဲ့ခါကျတော့ယဟန်ဖို့ပြီးတော့သူ့သားနဲ့အတူတူနေတယ်အဲသူသေတော့မယ်ဖြစ်တဲ့ခါကျတော့တသလုံးကမုတ်ဆိုးလှုပ်လာတာဆိုတော့သူ့မှာဗာနမိတ်တွေထင်တယ်ဆိုတော့အဲ့လိုခွေးတွေသူ့ရှိလာတာခွေးတွေလိုက်တယ်အဲ့လိုပဲသူ့မှာနမိတ်ထင်နေတယ်ပေကနေကြတယ်ရှင်တော်ဟဲ့သားဟဲ့ချော့ပါဟဲ့ဘာဟဲ့ဘောလို့သူလန့်ပြီးអော်ရပေါ့အဲ့လိုអော်တော့ဘာဖြစ်တာလဲပေါ့ဦးဇင်းကြီးဘာဖြစ်တာလို့မျိုးတော့ဟာငါခွေးတွေလိုက်နေပြီပေါ့လေဆိုတော့သိပြီငါအဖေတော့ငရဲနမိတ်တွေထင်နေပြီဒီတိုင်းသေလုံးငရဲကြတော့မှသိကြတယ်ဒါနဲ့တခါတည်းအဲ့ဒီမထေကသူ့ကိုရင်နေကိုတော့ပန်းနေပါလေတော့ရှာကြီးရပေါ့ဆိုပြီးတော့ဒါလည်းပန်းနေခိုးလာခိုင်းပေါ့လေအဲ့ဒီတော့ပန်းနေကိုခါလဲဖယားရင်ပြန်มาပန်းမှုရခင်းပြီးတော့အဲ့ဒီဦးဇင်းကြီးကိုခေါ်သွားပေါ့လေထန်ခေါ်သွားပြီးတော့ဟိုမှာချပြီးတော့ဦးဇင်းကြီးဒီမှာပန်းမှုရခင်းထားတယ်ဖယားပန်းနေလို့တယ်ဖယားကြည်ညိုဖယားကြည်ညိုလို့ပြောလိုက်တဲ့ခါကျတော့သူကအဲ့ဒီဖယားပဲစိတ်ကရောက်သွားတယ်ဖယားပန်းလှူတာအဲ့လိုဖယားပန်းလှူတဲ့စိတ်နဲ့ရောက်သွားတာနဲ့တပြိုင်နက်ခုနညနွားနေတဲ့စိတ်အစဉ်ကနေပြီးတော့စင်ကြယ်တဲ့စိတ်အစဉ်ဖြစ်သွားပြီ။သို့မဟုတ်အကုသိုလ်ဖြစ်နေတဲ့စိတ်အစဉ်ကနေပြီးတော့ကုသိုလ်စိတ်အစဉ်ဖြစ်သွားတယ်နော်။အဲ့ဒီလိုကုသိုလ်စိတ်အစဉ်လည်းဖြစ်သွားရောနမိတ်ပြောင်းသွားတာခါပဲ။နတ်သမီးတွေတို့မြင်တယ်။မြင်တော့လေကတ္တတင့်မိတွေ့လာနေပြီပေါ့လေ။အဲ့လိုပြောတယ်တဲ့နော်။အဲ့လိုပြောပြီးတော့နောက်သူပေးသွားတယ်။အဲပေးသွားတဲ့ခါကျတော့ နှက်ပြီမှာသွားပြီးတော့နှက်ဖြစ်တယ်ဒါနောက်တုန်းကအကုသိုလ်လှုပ်လာခဲ့ပြီမယ်လို့နော်ဒီဒါတော့တေဂန်နီးမှာကုသိုလ်ဇောစောလိုက်တဲ့အတွက်ကြောင့်မို့သူဟာဟောဖြစ်သွားတယ်နှက်ပြီဖြစ်သွားတယ်ဒါမှမဟုတ်တောနာမထေရအာမရသီရနဲ့နှက်ပြီမှာလိုက်ပြီးတရားဟောသူတောတာမှာဖြစ်မှာနော်စိတ်ချရမှာဆိုတော့ပြန်လာတယ်လို့ဆိုတယ်ဟုတ်လားဒါကပါတော့အကုသိုလ်စိတ်အစဉ်ဖြစ်နေရာကနေပြီးတော့ကုသိုလ်စိတ်အစဉ်ပြောင်းသွားတဲ့အတွက်ကြောင့်မို့နောက်ဘဝဘဝကောင်းရောက်သွားတာဒါကြောင့်မို့ဒီမှာအကျိုးပေးလက်တန့်ကံအားလျော်စွာစင်ကြယ်တဲ့စိတ်အစဉ်ညင်နွမ်းတဲ့စိတ်အစဉ်ဖြစ်တယ်ဆိုတာပထမတော့ဟုတ်ပေါ့နော်ပထမငိုကျိုးပေးမဲ့ကံဖြစ်ပြီမဲ့လို့ဒီဘေးကနားလဲတဲ့လူကပြုပြင်ပြောင်းလဲပေးတဲ့အတွက်ကြောင့်မို့မကောင်းတာကနေကောင်းတာဖြစ်သွားတယ်နော်အဲ့ဒီဒီကံ
ဒီစိတ်အစဉ်ဒီနမိတ်ဒီမပေါ်တဲ့အချိန်နဲ့တည်တဲ့အချိန်နဲ့ကာလပိုင်းအကြာ
အာတိတ်နီးတာပေါ့
တိတ်
နီးတယ်အဲတိတ်နီးတယ်အဲနောက်တစ်ခုကတော့ဘာလို့ဆိုတော့တေဂန်နီးမှမကောင်းတဲ့စိတ်ဖြစ်သွားလို့မကောင်းတဲ့ဘဝရောက်သွားရတာနော်အတောကမင်္ဒရာကြီးဟာဟိုဦးဇင်းတို့ကြမ်းကန်ဒီအရာပြောမယ်ဆိုရင်ရေတွင်း700လေးတောင်ရေကန်ပေါင်း700လေးတောင်ကြောင်းပေါင်း700လေးတောင်နော်ဒီလိုဆွန့်လှူပြီးတော့မြတ်စွာဘုရားရဲ့သာသနာတော်ကိုချီးမြှောက်လာတယ်။သူလောက်မြတ်စွာဘုရားသာသနာတော်မှာလှူတဲ့ပုဂ္ဂိုလ်ကမရှိဘူးလို့တောင်ဆိုတယ်။ဖေမြတ်စွာဘုရားလက်ထက်ကတောင်မှမရှိခဲ့ဘူးလို့ဆိုတယ်။ဒါမှလို့သူနေမကောင်းလို့တေဂန်နီးအခါကြတော့ဘယ်လိုလုပ်လိုက်သလဲဆိုတော့အမတ်တရားအခါကျပန္တာတဲ့တွေပါလေအကုန်လုံးပိတ်ပြလိုက်ချိတ်ပိတ်ပြလိုက်တယ်ဘောလေဒုက္ခလို့ပြောတယ်။သူဘာမှမလုပ်နိုင်တော့ဘူး။သူမပိုင်တော့ဝယ်ရခြင်းခံပါတေဂန်နီးမှာ။အဲ့တော့သူအနားမှာဗာလိရှင်လို့ဆိုတော့ဖန်ငါးသီးလေးရှိတယ်တဲ့နော်ဖန်ငါးသီးထက်ချမ်းကလေးတဲ့အဲ့ဒါလေးပဲ तू ပိုင်တော့တယ်ဗောဆိုတော့ तू တိတ်စိတ်မချမ်းမသာဖြစ်တယ်ကြည်စမ်းငါဟာတလောကလုံးဆိုပါတော့ဟောလာရေမြေအစိုးရတဲ့ဘယင်ဖြစ်လာပြီးတော့အကုန်လုံးပိုင်ဆိုင်ခဲ့တဲ့ဘယင်အခုဒါလေးပဲငါပိုင်တော့တယ်ဖြစ်ရလေရင်ဗောလူကျင်တာလည်းမလူရတော့ဘူးဗောဟောကပိတ်ထားပြီဆိုအဲ့ဒီလိုနှလုံးမသားမရဖြစ်ပြီးတော့အတော်ကမြင်တယ်ရတေသွားရတာအဲ့လိုတည်သွားတဲ့အတွက်ကြောင့်မို့ဘာသွားဖြစ်ဆိုမွေကြီးသွားဖြစ်တယ်နော်နောက်တော့သားတော်မဟိန္ဒာကတိတော်မှာလိုက်ပြီးတော့တရားဟောရတာပေါ့လေအဲ့နောက်တော့ကြာကြာတော့မဖြစ်ဘူးပေါ့လေသူတို့ချက်ချင်းတော့သွားတော့ဖြစ်တယ်နောက်တော့အဲ့ဒီကနေကျွတ်သွားတယ်လို့ဆိုအေးအဲ့ဒါကြောင့်မို့ဒီတေခန်ဒီအခါမှာအလွန်အရေးကြီးတယ်စိတ်အစဉ်တန်ရှင်းတဲ့စိတ်အစဉ်ဖြစ်နေဘူးဒါကြောင့်မို့ဟိုဘုရားဘာသာရေးအနေနဲ့ဆိုတော့ပရိသတ်ဝါလီရွတ်ပေးတာနော်ဖခင်အကြောင်းတရားအကြောင်းပြောတာပြီးရွတ်ပေးတာဒါမျိုးပေါ့အေးအဲ့ဒီလိုစိတ်ညွတ်ကန်းပြီးတော့နော်နေတာပဲများတယ်အဲဒီထုလို့ရိုက်လို့ချက်ချင်းတည်သွားတာမျိုးကလွဲရင်ပေါ့ကောင်းပြီကံအာယုံချင်းပုံကတနည်းရှိသေးတယ်တဲ့နော်ဒါကဘာလဲဆိုတော့ခုနပထမကံနမိတ်ထင်တာကတော့ဒီကံကိုသတိရတာပဲရှိတယ်ကံကိုသတိရတော့ဒီကံကစိတ်ထဲမှာပေါ်လာတယ်အခုဟာကြတော့နောက်တနည်းထင်ပုံကတော့ပဋိသင်္ဍေကိုဖြစ်စေတဲ့အဲ့ဒီကံကပဲတဲ့အဲ့ဒီအခါမှာအတိတ်ပြုနေရတယ်လို့မနောဒွါရမှာထင်လာတယ်တဲ့တကယ်အခုကိုပြန်ပြီးတော့အဲ့ဒီကံကိုလှုပ်နေရတယ်လို့ပြန်ထင်လာတယ်နော်အလှူပေးခဲ့ဘူးတာတွေ့ရင်အလှူပေးတာတာမန်သတိရတာမျိုးမျိုးပဲနဲ့တခါတည်းသူကိုယ်တိုင်အဲ့ဒီအချိန်ကမှလှုပ်နေရတယ်လို့ပဲနော်အကယ်၍သူများတက်ခရာမျိုးဆိုရင်ကိုယ်တိုင်တက်ခရာတကယ်တက်နေရတယ်လို့အဲ့ဒီချိန်ခါမှာချင်းချင်းရှားရှားကြီးပေါ်လာတယ်အဲ့ဒီလိုလည်းပဲပေါ်လာနိုင်တယ်ကံအ
ဲ့ဒီပေါ်တယ်ဒီအပြင်းကြီးမ
ဟင်
ကောင်းတဲ့ကံဆိုရင်တော
့လေအဲကောင်းတဲ့ကံလည်းကောင်းတဲ့အကျိုးပို့ပြီးမကောင်းတဲ့ကံဆိုရင်လည်းမကောင်းတဲ့အကျိုးသွားတော့မှာဟောအဲဟလာရှင်းတုံးကဟိုပြုတ်ထားပြီးတော့ပေါ်တဲ့သူ့ဟာသူအလိုလိုပေါ်လာတာကတမျိုးဟောလာဒါကနီးမှာတရားရောက်ကလှုပ်ဟိုဘာခေါ်မလဲဆောင်ရွက်ပေးလို့ဖြစ်စီပြန်တရိရလာတဲ့ခါကျတော့သူကတကယ့်ကိုကိုယ်တိုင်ပြန်လှုပ်နေရတယ်လို့ထင်ထင်ရှားရှားကြီးဖြစ်လာတာအဲ့ဒီလိုလည်းပဲကံအာယုံကထင်နေတယ်ဟိုမျိုးတော်တဲ့ခါမျိုးတွေဘာတွေမှလည်းအဲ့ဒါမျိုးတွေဖြစ်တတ်တယ်နော်နော်ဖြစ်တတ်တယ်တကယ့်ကိုသူတစ်ခုခုလှုပ်နေရတယ်လို့ပဲတချို့တွေမျိုးတော်ပြီးတော့ပြန်ပြောတာတွေရှိတယ်ဥစဉ်အကိုဝန်းခွဲကိုတယောက်ရှိဦးတယ်သူဒီလိုပဲဖြားပြီးတော့တော့ညော့သွားပြီးတော့ပြန်သတိရလာတဲ့ခါကျတော့သူတော့ကောင်းပါလေ။သူ့ကိုယ်ရဲ့ရှင်မောကလန်ကလည်းတာဝရိ ဟိုတာပရိနာခေါ်သွားတယ်။နောက်ဟိုကျရှင်ပြုတ်ပေးပြီးတော့ရှင်ရှင်သာရိပုတ္တရံတို့သူရှင်ပြုတ်ပေးတာ။ရှင်ပြုတ်ပေးပြီးတော့သူကခါတဲ့တိလပေးတာဟုတ်။တိလပေးတော့သူကပါဇက်ကဟုတ်။တိလဟူကြတိလဟူကြနဲ့အဲ့လိုပါဇက်ကပြောတော့ဟိုအနန္တပြုတ်တဲ့အဖိုးကြီးတွေပါရတယ်။အဲဒီသူသူချပြီးတော့လိုက်ဆိုကြတယ်တဲ့တိလယူတယ်။အဲ့လိုဒါအဲ့ဒါကတော့ကောင်းတဲ့ဟာပေါ့လေနော်။မကောင်းတာတွေလည်းရှိမှာပေါ့ခေါင်းလိုသေကန်ဒီမှာကြောက်လန့်ပြီးတော့ခါလဲအာယုံမကောင်းတာတွေထင်တာအဲအဲ့လိုများဟိုတွေ့ကြုံခဲ့ရရင်ပေါ့လေဟုတ်လားသူများဖြစ်တာကိုယ်ကတွေ့ကြုံခဲ့ရရင်ဒါတက်အတက်နိုင်ဆုံးအဲ့ဒီစိတ်ပျောက်သွားအောင်ဖရာတရားတရိယာလာအောင်တနည်းနည်းနဲ့ကိုယ်ကကုညီဆောင်ရွက်ပေးဖို့ဒါအရေးကြီးတယ်အဲ့ဒီလိုကံအာယုံထင်တာလေဖရာတရားမယုံကြည်တဲ့လူဆိုရင်တော့လည်းပဲဟိုမင်းတို့နောက်တော့ကောင်းတာတွေလုပ်ခဲ့တာမျိုးလေးတွေပေါ့လေဟုတ်လားသူများကူညီခဲ့တာတို့ဘာလို့တွေလဲရှိတော့ရှိအောင်ပေါ့လုံးဝဟိုကုသိုလ်ကောင်းမှုမလုပ်ဘူးတဲ့လူကတော့တော်တော်ရှားပါလိမ့်မယ်အဲအဲ့လိုစိတ်ချမ်းသာအောင်အဲအာယုံပြောင်းသွားအောင်တော့လုပ်ပေးရမယ်နော်အေးအဲ့လိုထင်းနေပြီတဲ့အဲ့လိုထင်းနေပြီတဲ့နောက်မှာတည်တဲ့သုတိစိတ်ကြမယ်နော်အဲ့တော့မရဏတဏဝီထိတဲ့ဒါတေဂာနီဝီထိလို့ဆိုလို့ဒါမှလို့ဝီထိကတေဂာနီတယ်မဟုတ်တေတာလည်းပါတယ်နောက်ပဋိသင်္ဍေနေတာလည်းပါတယ်ဒါအားလုံးကြီးကိုတစ်ခုလုံးကိုဘာလို့ခေါ်လဲဆိုရင်မရဏတဏဝီထိလို့ခေါ်တယ်နော်တေခဏိရယ်တေဆဲရယ်တေပြီးနောက်ရယ်ပေါ့အဲ့ဒီမရဏတဏဝီထိကတဲ့နော်ဝီထိစိတ်အဲ့ဒီမရဏတဏဝီထိမှာဝီထိစိတ်ရဲ့အဆုံးမှာလည်းပဲသုတိစိတ်ဖြစ်နိုင်တယ်ဘဝင်ရဲ့အဆုံးမှာလည်းပဲသုတိစိတ်ဖြစ်နိုင်တယ်သုတိစိတ်ဆိုတော့ဗာလဲဒီဘဝရဲ့နောက်ဆုံးဖြစ်တဲ့စိတ်နော်သုတိစိတ်ပြင်ဒီဘဝမှာနောက်ဆုံးဖြစ်တဲ့စိတ်ရလို့မရှိတော့အဆုံးသက်စိတ်ကိုဘာလို့ခေါ်လဲသုတိစိတ်ဗမာစကားသုတိတယ်သုတိတယ် ਨੇ သုံးလို့ခေါ်လားနတ်တိကျမပြောသုတိတယ်လို့ပြောကောင်းနေသေးတယ်နော်သုတိတယ်ဆိုတာရိုးရိုးသေးတာဟုတ်ပဲဆိုလို့လားလူလည်းသုတိတယ်လို့ပြောလို့ရတာပဲနတ်လည်းပြောလို့ရတာပဲအဲ့ဒီသုတိစိတ်ဆိုတာဟာသုတိဆိုတာလျှော့ကျသွားတယ်ဆိုတဲ့ပြောဒီဘဝကအသက်ကရှော့ကျသွားတယ်ဆိုတဲ့ပြင်ရှိတယ်။အဲ့ဒီသုတိစိတ်ဟာပိဿုပံဘဝမှာဖြစ်ရင်နောက်ဆုံးဖြစ်တဲ့စိတ်ပဲ။အဲ့ဒီနောက်ဆုံးဖြစ်တဲ့စိတ်ဟာဝီထိစိတ်ရဲ့အဆုံးမှလည်းပဲပေါ်လာနိုင်တယ်။ဘဝင်စိတ်ရဲ့အဆုံးမှလည်းပဲပေါ်လာနိုင်တယ်။နော်။အဲ့ဒီလိုသုတိစိတ်ဖြစ်ပြီးတဲ့နောက်ဘာမှမချားပဲနဲ့နော်။ဘဝတည်းပရိဒန္တိစိတ်ဖြစ်တယ်။အဲ့တော့သုတိနဲ့ပရိဒန္တိကြားမှာဘာမှမရှိဘူး။တရားလည်းမချားဘူး၊ကာလလည်းမချားဘူး။နော်။ဇက်တိုက်ဖြစ်တယ်။အဲ့လိုပဋိသင်္ဍေစိတ်ဥပတ်တယ်ဆိုရင်ပဲဘဝတည်းရောက်သွားပြီဘဝတည်းဖြစ်နေဆိုင်မဆိုင်မနေတော့ဘူးဟုတ်လားအဲတည့်ရပဲနှစ်ရပဲခုနှစ်ရပဲဆိုင်နေတာမဟုတ်ဘူးပဋိသင်္ဍေစိတ်ပြီးတဲ့နောက်အမင်းအဲသုတိစိတ်ပြီးတဲ့နောက်ပဋိသင်္ဍေစိတ်ဖြစ်တဲ့ဟေးဆိုရင်တန်ဘဝတည်းပဲဒါကြောင့်မို့ဘဝဟောင်းတဲ့ဘဝတည်းဟာဘာမှမချားဘူးတစ်ဆက်တည်းသွားတာပဲဒါမှလို့ဟိုအခြေအနေကကွာလွန်းတော့ကိုဘဝတစ်ခုနော်ဒီဘဝကဘဝတစ်ခုဟိုဘဝကဘဝတစ်ခုလို့ဆိုရတာတရားသမောအနေနဲ့ကြည့်မယ်ဆိုရင်တော့ဒီယုတ်နံတွေဟာဒီဘဝဖြစ်ချုပ်သွားပြီးနောက်ဘဝတစ်ခါဖြစ်တာပဲအဲ့တော့ဒီဘဝမှာတခဏပြီးတခဏဖြစ်ချုပ်ဖြစ်နေတာ ਨੇ နော်ဒီသုတိပြီးတဲ့နောက်ပရိသန္တိဖြစ်သွားတာ ਨੇ ဟာဘာမှမထူးဘူးဒါကြောင့်မို့ဒီဘဝမှာယုတ်နံဖြစ်ပုံနားလည်နိုင်ရင်နောက်ဘဝယုတ်နံဖြစ်ပုံနဲ့ပဲနားလည်နိုင်တယ်လို့ဒီလိုဆိုလို့အဲ့ဒီမှာဝိသိစိတ်ရဲ့အဆုံးမှလည်းပဲသုတိဖြစ်နိုင်တယ်။ဘဝင်ရဲ့အဆုံးမှလည်းပဲသုတိဖြစ်နိုင်တယ်ဆိုတော့ကိုဝိသိပြန်စဉ်းစားကြည့်လား။ဝိသိမှာတရားယုံကြတဲ့ဝိသိရှိတယ်။တရားယုံမကြတဲ့ဝိသိရှိတယ်။ဟုတ်တယ်မဟုတ်လား။ဝိသိပိုင်းတော့ဒါ၄သင်ခဲ့ပြီမှတ်မိသေးလားမသိဘူး။နော်။ဇောရဲ့အဆုံးမှဘဝင်ကြသွားတယ်။နော်။ဇောနောင်တရားယုံရဲ့အဆုံးမှဘဝင်ကြတယ်။အဲ့ဒီဇောတို့တရားယုံတို့ကိုဝိသိစိတ်လို့ခေါ်ရတယ်။ဒါမြင်ဝီထိစိတ်အဆုံးမှာသုတိဖြစ်နိုင်တယ်ဆိုရင်ဇောနောင်သုတိတစ်မျိုးဖြစ်လိမ့်မယ်တရားယုံနောင်သုတိတစ်မျိုးဖြစ်လိမ့်မယ်ဟုတ်တယ်မလားအဲ့တော့နှစ်မျိုးမရလားเนาะဒီစကားအရာဝီထိစိတ်အဆုံးနဲ့ဆိုတဲ့စကားအရာမရဏတဏဝီထိနှစ်မျိုးရเนาะတစ်မျိုးကဘာရောဇောနောင်သုတိနောက်တစ်ခုကဇောနောင်တရားယုံနောင်သုတိခါဘဝင်းဤအဆုံး၌လို့ဆိုတော့အဲ့ဒီဘဝင်းကဇောနောင်ဘဝင်းကြနိုင်တယ်တရားယုံလုံးဘဝင်ကြနိုင်တယ်အပြီးတော့မှသုတိဖြစ်မယ်ဟောအဲ့လိုလည်းရှိတယ်အဲ့ဒီလိုရှိရင်ဇောနောင်ဘဝင်ဘဝင်နောင်ကြမှာသုတိ တရားဇောနောင်တရားယုံတရားယုံနောင်ဘုံဘွင်ဘွင်နောင်ကြမှာစုတည်ဒီလိုလေးရှိနေဆိုတော့အကျံပြင်းအပြင်းပြောမယ်ဆိုရင်နော်ဘယ်လောက်ဖြစ်သွားနိုင်လဲ၄ခုဖြစ်သွားနိုင်တယ်နော်ဝီထီပေါင်း၄မျိုးဖြစ်သွားနိုင်တယ်ဟုတ်လားဟိုအောက်နားမှာကြည့်တစ်ကပါနော်ဇောနောင်စုတည်ကြတဲ့ဝီထီနှစ်ကတရားယုံနောင်စုတည်ကြတဲ့တရားယုံနောင်စုတည်ကြတဲ့ဆိုတရားယုံရှိကဇောတော့ရှိရတော့မယ်နော်ဟုတ်ပြီလားဇောမရှိရင်တရားယုံစားကြည့်ကိုမရှိဘူးเนาะနံပါတ်3ကဇောနောင်ဘဝင်းဘဝင်းနောင်စုတည်နံပါတ်4ကဇောနောင်တရားယုံပေါ့ဟုတ်လားတရားယုံနောင်ဘဝင်းဘဝင်းနောင်စုတည်အဲ့ဒီလိုအကျံပြင်းအမြင့်ဆိုရင်မရဏတဏ္ဍဝိသီဟာ4မျိုးတောင်ဖြစ်နိုင်တယ်เนาะတိတဲ့တိတော့အောင်မယ်ဆိုရင်အများကြီးရှိပြည်ကောင်းပြီအဲ့ဒီဘဝအသစ်မှာပဋိသင်္ဍီစိတ်ဖြစ်သွားတယ်ဆိုတော့ကိုအဲ့ဒီပဋိသင်္ဍီစိတ်ကဘယ်လိုသဘောတရားရှိတယ်လဲနော်အဲ့ဒီပဋိသင်္ဍီစိတ်ဟာတဲ့မရဏကောင်းပြီသုတိပြီးတော့ပဋိသင်္ဍီစိတ်ဇက်တိုက်ဖြစ်တယ်အဲ့ဒီပဋိသင်္ဍီစိတ်ကဘာကိုအာယုံပြုတယ်လဲနော်ဘယ်အာယုံကိုယူတယ်လဲအာယုံယူတယ်ဆိုရင်လည်းအာယုံပြုတယ်ဆိုရင်လည်းအတူတူပေါ့နော်ဘယ်ကိုအာယုံပြုတယ်လဲမရဏတဏ္ဍဆိုယူတဲ့အာယုံကိုပဲသူကအာယုံပြုတယ်နော်ပြီးတော့အဲ့ဒီပဋိသင်္ဍီစိတ်ဟာတဲ့ကာမဘုံရူပဘုံမှဖြစ်ရင်မိယာဝတ္ထုရှိတော့တာပေါ့ဟုတ်တယ်မလားဟတရားဝတ္ထုမမီပဲသူမဖြစ်ဘူးနော်အရူပဘုံမှဖြစ်ရင်တော့မိယာဝတ္ထုမရှိပဲဖြစ်လိမ့်မယ်ဒါကြောင့်မို့သူ့မှာမိယာဝတ္ထုရှိတဲ့အခါလဲရှိလိမ့်မယ်မရှိတဲ့အခါလဲမရှိပေဘူးတဲ့နော်ပြီးတော့ဗားတဲ့တော့အဝိဇ္ဇာနုတ္တိယခြံယံလေးရဲ့တဏှာနုတ္တိယအရင်းခံရှိသောကံကြောင့်ဖြစ်တယ်နော်အဲ့တော့ဒီဖြစ်လာတဲ့ပဋိသင်္ဍီစိတ်ဟာဝိဘက်စိတ်မဟုတ်ဘူးလားအဲ့ဒီဝိဘက်စိတ်ဟာဘ ᱹ ကြောင့်ဖြစ်တာနော်ကံကြောင့်ဖြစ်တာနော်နောက်ကပြုခဲ့တဲ့ကံကြောင့်ဒီဘဝမှာလာပြီးတော့အဲဒီဘဝဆိုအခုတည်ပြီးတဲ့ဘဝပေါ့နော်အဲ့ဒီဘဝမှာလာပြီးတော့ပဋိသင်္ဍီဝိဘက်စိတ်ဖြစ်တယ်မဟုတ်ဘူးအေးအဲ့ဒီကံဟာတဲ့နော်အဝိဇ္ဇာနုတ္တိယခြံယံလေးရဲ့တဏှာနုတ္တိယအရင်းခံရှိသောကံအဝိဇ္ဇာဆိုတာမောဟကိုခေါ်တယ်နော်တဏှာဆိုတော့လောဘကိုခေါ်တယ်အဲ့တော့အကယ်၍အကုသိုလ်ကံဖြစ်မယ်ဆိုရင်တော့မောဟကတွဲပြီးတော့မပါဘူးလားအကုသိုလ်စိတ်မှာမောဟမရှင်ဘူးလားရှင်တယ်တွဲပါတယ်နော်ပြီးတော့တခါတဏှာနုတ္တိယဆိုတော့အနုတ္တိယဆိုတော့ကိန်းနေတာပေါ့လေအောက်မှာနေတာတိုးတော့တဏှာနုတ္တိယကဖြစ်ပေါ်ပြီးတော့လာနေတယ်ဖြစ်ပေါ်လာတဲ့ခါကျတော့ပရိယုဌာဏလို့ခေါ်တယ်နော်ကောင်းပြီအဲ့တဏှာနုတ္တိယအကုသိုလ်စိတ်မှာလောမှုစိတ်ရှိခုမှာဆိုရင်မောဟနဲ့လောဘနှစ်မျိုးမရှိဘူးလားရှင်တယ်နော်အကယ်၍ဒေါသမှုစိတ်ဖြစ်မယ်ဆိုရင်တော့ကိုမောဟနဲ့ပဲရှင်တယ်လောဘနဲ့မရှင်ဘူးမရှင်ပေမဲ့လို့လောဘအရင်ခံကြောင့်ပဲဒီကံนี่ဖြစ်တာနော်တဏှာနဲ့အဝိဇ္ဇာနဲ့တဏှာဒီနှစ်ခုအရင်ခံပြီးတော့တတ္တဝါတွေမှာကုသိုလ်ကံအကုသိုလ်ကံဖြစ်တာအဲ့တော့ဒီသူတို့ကိုအမှီပြုတ်ပြီးတော့လည်းပဲဖြစ်နိုင်တယ်သူတို့နဲ့အတူရှင်တွဲပြီးတော့လည်းဖြစ်နိုင်တယ်အကုသိုလ်ကံကနားလည်ပြီလားနော်နောက်ပဋ္ဌာန်းကြီးနဲ့ကြတော့ဒါလာလိုက်မှာသဟာဇာတတတိလို့နော်ပကတုပနိတိယတတိနဲ့အခုတော့နားမလည်သေးဘူးထားပါတော့အဲ့တော့အကေပြည့်အကုသိုလ်ကံဖြစ်မယ်ဆိုရင်အဝိဇ္ဇာနုတ္တိယခြံရံနဲ့ဆိုတာဟာမောဟကိုအမှီပြုတ်ပြီးတော့ဖြစ်တယ်လို့လည်းဆိုနိုင်တယ်မောဟနဲ့တွဲပြီးတော့ဖြစ်တယ်လို့လည်းဆိုနိုင်တယ်နော်တဏှာနုတ္တိယအရင်ခံရှိတယ်ဆိုတာမှလည်းပဲဒီလောဘတဏှာကိုအရင်ခံပြီးတော့အကုသိုလ်ကံဖြစ်တယ်။သို့မဟုတ်လောဘတဏှာနဲ့တွဲရဲ့လည်းပဲလောမှုစိတ်အကုသိုလ်ကံဖြစ်နိုင်တယ်။ဟုတ်ပြီလား။ဒါအကုသိုလ်ကံအနေနဲ့ပြောတာ။ဒါပြင်ကုသိုလ်ကံကြတော့ပဲလို့လေ။ကုသိုလ်ကံကလည်းပဲအဝိဇ္ဇာနဲ့တဏှာအရင်ခံရှိနေလို့ကုသိုလ်ဖြစ်နေတာ။ကုသိုလ်လုပ်ကြတာနော်။တကယ်၍သာဟိုတဏှာမရှိဘူးလောဘမရှိဘူးတွေ့တာမှုမရှိဘူးเนาะပြောတော့လည်းပဲအမှန်အတိုင်းလည်းမြင်နေမယ်ဆိုရင်ကုသိုလ်လည်းပဲမရှိတော့ဘူးเนาะဒါကြောင့်မို့အဝိဇ္ဇာနဲ့တဏှာဝုတ်မြစ်ပြတ်ပြီးတဲ့ယဟန္တာတွေမှာကုသိုလ်စိတ်ဖြစ်သေးလားမဖြစ်ဘူးကုသိုလ်အစာပါဖြစ်တော့ကရိယာစိတ်တာဖြစ်တော့เนาะဒါကြောင့်မို့ကုသိုလ်ကံလို့ဒီနေရာမှာယူမယ်ဆိုရင်အဝိဇ္ဇာနုတ္တိယခြံရံနဲ့တဏှာနုတ္တိယအရင်းခံရှိတယ်ဆိုတာဟာအဝိဇ္ဇာနဲ့တဏှာကို အမှီပြုတ်ပြီးတော့အဝိဇ္ဇာနဲ့တဏှာကကျေစုပြုတ်တဲ့အတွက်ကြောင့်မို့ဒီကုသိုလ်ကံဖြစ်တယ်လို့ဒီလိုယူရမှာအတူတကွဖြစ်တယ်လို့ယူလို့ရမှာရှင်ပြီးတော့ဖြစ်တယ်လို့ယူလို့ရမှာမရဘူးလေကုသိုလ်စိတ်မှာမောဟရှင်လားမရှင်ဘူးလောဘရောမရှင်ဘူးเนาะဒါကြောင့်မို့ကုသိုလ်ကံလို့ဆိုရင်အဝိဇ္ဇာနုတ္တိယချံယန္တာနဲ့တဏှာနုတ္တိယအရင်ခန္ဓာကိုအဓိပ္ပာယ်တစ်မျိုးယူရမှာအကုသိုလ်ကံဆိုရင်အဓိပ္ပာယ်တစ်မျိုးယူရမှာเนาะအကုသိုလ်ကံဆိုရင်အမိပြုပြီးတော့လည်းဖြစ်တယ်အတူတူလည်းဖြစ်တယ်ဟုတ်လားကုသိုလ်ကံဆိုရင်အမိပြုပြီးတော့သာဖြစ်တယ်အတူတူမဖြစ်ဘူးအေးအဲ့ဒီလိုအဝိဇ္ဇာနဲ့တဏှာဝိမျက်လို့ခေါ်တဲ့ဒီတရားနှစ်ပါးရှိနေတဲ့အတွက်ကြောင့်မို့နော်အဝိဇ္ဇာကအမှန်တည်းမမြင်အောင်သူကဖုံးလွှမ်းတတ်တယ်အမှန်တည်းမမြင်အောင်သူကကားကပေးတတ်တယ်ဟုတ်လားတဏှာကပါလေအဲ့လိုဖုံးလွှမ်းပေးလိုက်တဲ့ဟာကိုဟိုကိုကညာပြီးတော့ပေးလိုက်တဲ့ပစ္စည်းကိုကိုကဆွဲလန်းတယ်လို့ပြောလေလားတဏှာကဆွဲလန်းတယ်အဲ့တော့သူတို့နှစ်ခုကအသေးကြောက်စရာကောင်းတယ်နော်အဝိဇ္ဇာကမျက်စိဖုံးပေးတယ်လားတဏှာကခါလဲဟိုဆွဲလန်းအောင်လုပ်တယ်ဟုတ်လားသုံးမိဆွဲကြံအောင်လုပ်တယ်နော်အဲ့ဒီဒီနှစ်ခုရှိနေတဲ့တဲ့ကြောင့်မို့တတ္တဝါတွေကကုသိုလ်ပြုမိတဲ့ခါပြုမိတယ်အကုသိုလ်ပြုမိတဲ့ခါပြုမိတယ်နော်ကုသိုလ်ပြုမိတယ်လည်းဒီဟာအရင်ခံမယ်အကုသိုလ်ပြုမိတယ်လည်းဒီဟာအရင်ခံမယ်ဒါကြောင့်မို့ဒီပရိသန္တိစိတ်ဟာရှိကပြုတ်ခဲ့တဲ့ကံကြောင့်ဖြစ်တာเนาะအဲ့ဒီကံဟာလည်းပဲကံတက်တည်းမဟုတ်ဘူးစေတနာတစ်ခုလည်းဖြစ်ခဲ့တာမဟုတ်ဘူးအဲ့ဒီစေတနာမှာဘာ၄ရှိနေလို့အဝိဇ္ဇာနဲ့တဏှာပါနေတယ်เนาะအဲ့ဒီအဝိဇ္ဇာနဲ့တဏှာအရင်ခံထားတဲ့သို့မဟုတ်အတူတူဖြစ်တဲ့ကံကအကျိုးပေးတဲ့အတွက်ကြောင့်မို့ပရိသန္တိစိတ်ပေါ်လာတယ်ဒါကိုဆိုလို့ရတယ်အဲ့ဒီပရိသန္တိစိတ်ဟာသူတစ်ခုတည်းဖြစ်တာမဟုတ်ဘူးတဲ့ဖတ်တာစတော့တန်ပြုတ်တရားတို့နေလူတကားဖြစ်သည်တဲ့ဒါစားရဲပါလို့သာထည့်တာပါဒါကတော့ပြောเสียတော့မလို့ပါဘူးဟုတ်တယ်မလားတင်းညိုတလောက်တင်းလာမှတော့စိတ်ကြည်ဖြစ်တယ်လို့ဘလူယူဆမလားမယူဆဘူးဟုတ်လားစိတ်ဖြစ်ရင်စိတ်မပါဘူးလားပါတော့တာပေါ့နော်တန်ပြုတ်တရားတွေရှည်သွားခေါင်းဆောင်ခဲ့သူလည်းဖြစ်တယ်ဒါစိတ်နဲ့စိတ်တွေသိမှစိတ်ကရှည်သွားဖြစ်တယ်မဟုတ်ဘူးလားနော်စိတ်ကခေါင်းဆောင်တဖွဲ့ဖြစ်တယ်စိတ်ကပြတ်ထန်းတယ်ဟုတ်တယ်မလားအေးဒါကြောင့်မို့သူမပါရင်စိတ်မပါရင်စိတ်တွေမပေါ်နိုင်ဘူးဟုတ်တယ်မလားအော်ဒါကြောင့်မို့သူ့ကိုရှေးသွားခေါင်းဆောင်အဲ့ဒါ तू ကရှေးဆောင်နေတယ်လို့လည်းပဲဖြစ်တယ်တဲ့သူ့ကိုဘာကြောင့်ပဋိသန္ဓိလို့ခေါ်တယ်လဲပါဠိလိုပဋိသန္ဓိလို့ခေါ်တယ်နော်ဗမာလိုဥစဉ်တော့ဗမာလိုလည်းပဋိသန္ဓိလို့လုပ်ပြလိုက်တယ်အမှန်တော့ဆက်ဆက်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပဋိသန္ဓိဆိုတာဒါကြောင့်မို့အင်္ဂလိပ်လို relinking လို့အဲ့လိုပြန်တယ်ဘဝတစ်ပါးကိုဆက်ပေးတတ်တဲ့အတွက်ကြောင့်မို့လို့သူ့ကိုပဋိသန္ဓိလို့ခေါ်တာတဲ့နော်ဒီဘဝနဲ့ဟိုဘဝ तू ကအကယ်၍ဒီပရိသန္ဓေစိတ်မဖြစ်ဘူးဆိုရင်ပြတ်သွားပြီဘောဘွားကြီးနော်အခုဆက်ပြီးဖြစ်နေတာဟာဒီစိတ်ကလေးဖြစ်လို့ဒီစိတ်ကလေးကနေတခါတစ်ဆင့်နောက်ဘဝစိတ်တရားနေပြီးတော့ဘဝတစ်ခုဆက်သွားတာဒါကြောင့်မို့သူ့ကိုဘဝကိုဆက်ပြီးတတ်တဲ့သဘောရှိတဲ့အတွက်ကြောင့်မို့သူ့ကိုပရိသန္ဓေလို့ဒီလိုခေါ်ရတယ်အဲ့ဒီပရိသန္ဓေစိတ်ဖြစ်တယ်တဲ့နော်အဲ့တော့သင်္ကြူမှာဒီပရိသန္ဓေစိတ်ဖြစ်တာရင်ပြောပြီးတော့နောက်ထပ်ဘဝစိတ်တွေဘာတွေကြတော့ထည့်မပြောတော့ဘူးနော်အဲ့ဒါကြတော့ဒီအာရမဏသင်္ခါရုံးကပြီးခဲ့တဲ့ပုံစံကိုကြည့်ပြီးတော့ပြန်ပြီးတော့ဒီအခုသိခဲ့ပြီးတဲ့ဘဝတုတ္တနော်သိခဲ့ပြီးတဲ့အချက်လက်ကိုပြန်ပြီးတော့ဟတ်ယူကြမယ်ဟုတ်လားအဲ့တော့အဲ့ဒီကအဲ့ဒါကြည့်ကြပေါ့နော်အဲ့တော့ပရိဒီမရဏတဏ္ဍဝီထိအမျိုးမျိုးရှိတယ်နော်အဒီမှာတမျိုးတည်းပဲဒါဒီမှာယူထားတယ်ဟုတ်လားအဲ့ဒီပြထားတဲ့မရဏတဏ္ဍဝီထိဟာပစ္စုပန်ရူပါယုံထင်းလာပြီးတော့စက္ခုဒွါရဖြစ်မှဖြစ်တဲ့ဝီထိကိုပြထားတယ်နော်ဒါဒီတမျိုးတည်းလို့မဆိုလိုဘူးနော်ဟိုရူပါယုံမဟုတ်ဘဲနဲ့တခြားအာယုံပြုတ်ပြီးတော့လည်းဖြစ်နိုင်တယ်ပြီးတော့ကိုမနောဒွါရမှလည်းဖြစ်နိုင်တယ်နော်ဒါအဲjust an example ပေါ့လေဟုတ်လားတိုးတော့ तू ကဟိုပြလို့ကောင်းတဲ့ပုံစံဖြစ်လို့ဒီ VT ကိုပြထားတယ်เนาะအဲ့တော့တေခဏဤခါမှာရူပယုံကိုမြင်တယ်ဆိုတော့ကိုကာမနမိတ်လည်းပဲဖြစ်နိုင်တယ်တဲ့เนาะဂတိနမိတ်လည်းဖြစ်နိုင်တယ်အဲ့တော့ဒီရူပယုံဟာကာမနမိတ်တော်လည်းကောင်းဂတိနမိတ်တော်လည်းကောင်းဖြစ်လိမ့်မယ်เนาะကံကတော့မဖြစ်နိုင်ဘူးဟုတ်လားကံဆိုတော့ကဏ္ဍရားမဟုတ်ဘူးလားเนาะဏ္ဍရားအတိတ်အခုဟာကပစ္စုပန်လည်းဖြစ်ရမယ်နော်ရူပါယုံလည်းဖြစ်ရမယ်ဆိုတော့ကိုကာမနမိတ်တော်၎င်းဂတိနမိတ်တော်၎င်းဖြစ်မယ်ပေါ့မီအဲ့ဒီပစ္စုပန်ရူပါယုံအာယုံပြုတ်ပြီးတော့ဆိုပါတော့နော်
ဒီပုဂ္ဂိုလ်သိတယ်ပြောကြဆိုအဲ့တော့သူ့ဝီထိကဘယ်လိုဖြစ်မလဲတဲ့နော်အတိဒဘဝင်ဘဝင်ကဆလနာဘဝင်ကုပိစေတပင်စဒွာရဝေဇံစက္ကုဝိညာဉ်တံပရိစံတံတိရဏဗုဒ္ဓောသုံး၅ကြိမ်သုတိဒါဆိုတော့သုတိကြတဲ့ဝီထိပေါ့ဟုတ်လားတရားယုံမပါဘူးနော်သုတိပြီးတော့မှသုတိချားမဲ့မှာပရိသန္တိစက်တိုက်အဲ့ဒီပရိသန္တိနောက်မှာဘဝင်၁၅ကြိမ်၁၆ကြိမ်ဖြစ်ရတယ်နော်ဒါကြောင့်အခုဒီမှာဘဝင်၁၆ကြိမ်ပြထားတယ်။ဟိုမှာကွက်လက်ကလေးတွေကတော့ရှေးနေမှာဆိုလို့မပြနိုင်တော့နော်။အဲ့တော့ဘဝင်၁၅ကြိမ်၁၆ကြိမ်အဲ့ဒီဘဝင်နောက်မှာမနောဒရဝေဇန်နော်။မနောဒရဝေဇန်နောက်မှာဇော9ကြိမ်တခါတည်းဆက်ဖြစ်တယ်။ဘဝနိကန္တိကလို့ခေါ်တယ်။ဘဝကိုတွေ့တာတဲ့ဇော။အဲ့ဒီနောက်ဘဝင်နေဖြစ်တယ်။နော်။ဒါပါလေ။မရဏတဏ္ဍဝီသီတခုတွေ့လား။ဟမ်ပကိမ့်မယ်ပကိမ့်မယ်အာရမဏသင်္ခကောင်းပြီအဲ့ဒီအဲ့ဒီဝီထီကိုကြည့်နော်အဲ့ဒီဝီထီကြည့်ပြန်ပြောရလဲကိုလည်းကွာလိုက်ကြည့်နေကြပြီထင်တာဟုတ်နော်ကောင်းပြီအဲ့တော့ပစ္စုပန်ရူပယုံကိုအာယုံပြုပြီးတော့သုတိမဲ့တတ္တဝါအတွက်ပေါ်နေတာနော်အဲ့တော့ပိစုပန်ရူပယင်းစာခုနပြောသလိုကာမနိမိတ်လည်းဖြစ်နိုင်တယ်ဂတိနိမိတ်လည်းဖြစ်နိုင်တယ်ကံကတော့မဖြစ်နိုင်ဘူးကောင်းပြီအဲ့ဒီတော့ကိုကြည့်လိုက်ရင်အတိတဘုံကစကြည့်လိုက်တိတဘဝင်နော်ဘဝင်ကသရဏဘဝင်ကုပိစေတပင်စဒွာရဝေဇံစက္ခုဝိညာဉ်တံပရိစံတံတိရဏဝုထောဇော9ကြိမ်သုတိနော်တရားယုံမပေါ့ဒါကအကြောင်းရှိတယ်ဒါတရားယုံမပေါ့လို့ထားတာဟိုပါခြင်းလည်းရပါတယ်သုတိနောင်ပါလေပဋိသင်္တိပဋိသင်္တိနောင်ဇက်တိုက်ဘဝင်16ကြိမ်ဟမ်ဘဝင်16ကြိမ်နောင်မနောဒရဝဇန်နောဒရဝဇန်နောင်ဇော9ကြိမ်တခါဘဝင်နေကြရောအဲ့ဒီဝီထီမှာကြည့်လိုက်တဲ့နော်အဲ့ဒီဝီထီမှာပစ္စုပန်ရူပယုံကဒီစက္ခုပတာရကိုထိခိုက်လိုက်တဲ့အခါမှာထင်ချင်းတို့ရောက်တယ်လို့အစာမှာသုံးတယ်နော်ကံမတီးတာပွင့်တစ်ချိန်လွန်သွားတယ်ဟုတ်တယ်မလားဘဝင်ကဆန္ဒဘဝင်ကုမစရာပစ်ဟိုထိုးဆန်တိုင်းလာတယ်အဲပင်စဒွာရဝေဇန်းကစပြီးတော့ဒါဝီထိစိတ်တွေဖြစ်မလာဘူးလားနော်ဟေးအဲ့တော့အတီးတာပွင့်ဘဝင်ကဆန္ဒဘဝင်ကုပစ်စီတာကပစ္စုပန်ရူပယံကိုအာယုံမပြုတ်ပြေဘူးဘာကြောင့်လဲသူတို့ကဘဝင်စိတ်တွေဖြစ်တဲ့အတွက်ကြောင့်မို့ကံဟိုဟိုဘဝအစတုန်းကပရိသန်နေစိတ်တုန်းကယူခဲ့တဲ့ကံကမ္မနိမိတ်ဂတိနိမိတ်ကိုပဲသူတို့ကအာယုံပြုတ်လိုက်တယ်ဟုတ်လားအဲ့ဒီချိန်ဤပိစံတော်ရာဝေဇန်းကစပြီးတော့ဟူပဲစိတ်တည်ကြတော့ကိုဒီပိစုပန်ရူပယုံကိုအာယုံပြုလိုက်။ဟုတ်ပြီလား။အဲ့တော့ပိစံတော်ရာဝေဇန်းကပိစုပန်ရူပယုံကိုအာယုံပြုတယ်။နောက်စက္ခုဝိညာဉ်ကလည်းဒါပဲတံပတိဆိုင်ကလည်းဒါပဲတန်တိနလည်းဒါပဲစသဖြင့်သွားရအောင်။နော်။ဇောကြရပဏ္ဏကျင်းတွင်ဒီမှာ9ကျိမဟုတ်ဘူး9ကျိ။နော်။ဒါဝုထုယုတ်အာနဲနေပြီတဲ့အဲ့ဒီချိန်ခါမှာတေဂဏီတွေလေးသေးသေးဆိုချက်ချင်းပဲဟိုဟိုအပြီးတော့မှသဘောနဲ့ပြောနေလို့သာတေဂဏီဆိုတော့အဝေးကြီးလိုထင်းနေရသေးတာတေတဲ့ချိန်နဲ့တူတူလောက်ကြတာနော်အဲ့ဒီချိန်မှာကြတော့ဟိုဝုထုယုတ်ကအားနဲ့တေတော့မှဖြစ်တဲ့ပြည့်ကြောင့်မို့တဲ့မရဏတဏ္ဍဆို9ချိန်ပဲကြတယ်တဲ့နော်မရဏတဏ္ဍဆို9ချိန်ရဲ့နောက်မှာအခုဒီဝီထီမှာသုတိကြထားတယ်နော်အဲ့ဒီမရဏတဏ္ဍဆိုလည်းပြီးရောသုတိအဲ့ဒီသုတိနောက်ဆက်တိုက်ဘာမှမချားပဲနဲ့ပဋိသင်္တိနောက်ဘဝင်နေဖြစ်တယ်ကောင်းပြီအဲ့တော့ပိစုပ္ပရူပယုံဟာအသက်ဘယ်လောက်ရှိရလဲရုပ်သက်ဘယ်လောက်ရှိတော့16ချက်မဟုတ်ဘူးလားဟမ်16ချက်ဆိုတော့ तू စပြီးတော့တွေ့တဲ့အချိန်ကအတ္တိတဘဝင်ကစတွေ့တာနော်သို့တော့အတ္တိတဘဝင်ကသူ့ကိုတော့အာယုံမပြုတ်ဘူးဟုတ်တယ်မလား तू ကထုံးစံတယ်ဘဝင်ထုံးစံတယ်ကံကမ္မနိမိတ်ကတိတိမိတ်ကိုအာယုံပြုတ်တယ်ဒါပေမဲ့လို့ तू ကအဲ့ဒီအချိန်ကစပြီးတော့ဥပဖြစ်ပေါ်ခဲ့တယ်ဆိုတော့ तू ကနေစပြီးတော့16ခုရည်လဲစမ်းပဲရောက်သွားတယ်ပဋိသင်္တိနောင်နှစ်ဘဝင်ထိအောင်ရောက်မသွားဘူးလား16ခုဟုတ်ပြီလားအဲ့ဒီတော့သုတိကြတဲ့အချိန်မှာပစ္စုပန်ရူပယုံရှိတုံးမယ်နော်ဟုတ်လားပဋိသင်္တိဖြစ်တဲ့အချိန်ခါမှာရောရှိတုံးမယ်နော်ဘဝဟိုပဋိသင်္တိဖြစ်တဲ့ခါမှာလူ့ဘဝနတ်ဘဝရောက်သွားအဝေးကြီးရောက်သွားမလို့ဒီအာယုံနဲ့ဒီအာရှိတာပဲစိတ်နဲ့အာယုံပြုတာပေါ့နော်ဒါကြောင့်မို့ပဋိသင်္တိခိုက်တံမှာပိစုပန်ရူပယံကရှိသေးတော့ဒီပဋိသင်္တိကဘုရုကိုအာယုံပြုမလဲအဲ့ဒီပိစုပန်ရူပယံကိုအာယုံပြုမယ်နော်နောက်ထပ်ဘဝင်ကလည်းသူ့အဲ့ဒီပိစုပန်အာယုံမအာယုံပြုမယ် နောက်ထပ်နမနှစ်ဘုံဝင်ကလည်းပဲအဲ့ဒီပိစုံဘံအာယုံမှာအာဝင်ပြုဟုတ်ပြီလားအဲ့ဒီနောက်ကြတော့ပိစုံဘံရူပါယုံချုပ်သွားပြီချုပ်သွားရင်သူအတိတ်ဖြစ်မှာပါအဲနောက်ဘုံဝင်တွေကအဲ့ဒီအာယုံကိုပဲအာဝင်ပြုတာသို့သော်သူကြတော့အတိတ်ဖြစ်သွားရူပါယုံကိုပဲအာဝင်ပြုဟုတ်ပြီလားအေးအဲ့လိုနဲ့သွားလိုက်ဘုံဝင်တွေအားလုံးကအဲ့ဒီအတိတ်ရူပါယုံကိုအာယုံပြုနော်မနောဒရာဝေဇန်နဲ့ဟိုဇောခွန်ကြိမ်ကြတော့ပဋိသင်္ဍီအတိတ်ဖြစ်တဲ့ဟိုအဲ့ဒီပရိသန်ဒီအတ္တကိုအာယုံပြုတယ်လို့ဆိုတယ်ပရိသန်ဒီအတ္တဆိုတာကပရိသန်ဒီစိတ်ရဲ့အတူတူကဖြစ်တဲ့ရုပ်ရဲ့နော်ပရိသန်ဒီတည်တဲ့အခါမှာပရိသန်ဒီစိတ်ရဲ့ရုပ်ရဲ့အတူတူဖြစ်တယ်အဲ့ဒါကိုနားလည်ပြီလားအတ္တတိတော့နားလည်ပြီဖြစ်တယ်ဟုတ်လားရုပ်ပန်းကြတယ်ပြန်လာထပ်လာလိုက်အောင်နော်အဲ့ဒါအရေးမကြီးဘူးဒီအခုဘောကအခုလေးအရေးကြီးတယ်ဟုတ်လားအဲ့ဒါကြောင့်မို့မရဏသန္နာဇောဟာအားနေတဲ့အတွက်ကြောင့်မို့၅ချိန်သာဆောတယ်နော်ပြီးတော့အခုဒီဝိသီမှာဆိုရင်ဘဝတည်းမှာရောက်သွားတဲ့ပဋိသင်္ဍီနဲ့ဘဝနှစ်ကြိမ်ကအဲ့ဒီပိစုံပါရူပါယုံကိုပဲအာယုံပြုသေးတယ်ဟုတ်ပြီလားအဲ့ဒီနောက်ကဘဝနေကြတော့ကိုအတိတ်ရူပါယုံဖြစ်သွားအတိတ်ရူပါယုံကိုအာယုံပြုတော့ပိစုံပါမရှိတော့ဘူးသူကုံသွားပြီဆိုတော့ဒါအတိတ်ဖြစ်သွားပြီပေါ့နော်မရှိဟိုကွယ်သွားပြီချုပ်သွားပြီဘာသာမလို့ချုပ်သွားတဲ့အတိတ်ကိုပဲသူတို့ကအာယုံပြုတယ်ကောင်းပြီဒါကြောင့်မို့ဘဝတစ်ခုမှာနော်ပဋိသင်္ဍီရဘဝရဲ့သုတိရဟာကံကမ္မနမိတ်ကတိနမိတ်ကိုအာရုံပြုတယ်လို့ဒါငကူတော့သိကြပြီမဟုတ်လားနော်အဲ့တော့အကယ်၍ပဋိသင်္ဍီကကံအာရုံပြုခဲ့ရင်ဘဝရဲ့သုတိကံပဲအာရုံပြုအောင်နော်ကမ္မနမိတ်အာရုံကမ္မနမိတ်ကတိနမိတ်အာရုံကတိနမိတ်ပဲအာရုံပြုမှာဟုတ်တယ်မဟုတ်လားအေးအဲ့တော့ဘဝတစ်ခုကတစ်ခုကူးတဲ့အခါမှာအဲ့ဒီမှာမျက်စိလည်တတ်တယ်အခုသုတိပဲအာရုံပြုလို့ဟွန်းဟွန်းဟွန်းအာမရဘူးအဲဟိုးဟိုးကဟိုးအစတော့မရှိခဲ့တဲ့ကံကမ္မနမိတ်ကတိနမိတ်တခုခုကိုအာမပြောတာအဲ့ဒါမျက်စိလဲတာနော်ဒါကြောင့်မို့သုတိနဲ့ပဋိသင်္ဍီဟာအာယုံမတူဘူးသုတိရဲ့အာယုံကဟိုသုတိဆိုတာပထမဘဝရဲ့သုတိနဲ့ဒုတိယဘဝရဲ့ပဋိသင်္ဍီပြောတာဟုတ်လားပထမဘဝရဲ့သုတိနဲ့ဒုတိယဘဝရဲ့ပဋိသင်္ဍီဟာအာယုံမတူဘူးနော်အဲ့တော့ပထမဘဝရဲ့သုတိကဘယ်အာယုံကိုယူလဲအဲ့ဒီပထမဘဝပဋိသင်္ဍီရဲ့အာယုံကိုယူတာဟုတ်ပြီလားဒါဖြင့်ဒုတိယဘဝပဋိသင်္ဍီကဘယ်အာယုံယူလဲမရဏသန္နာဇောယူတဲ့အာယုံကိုယူတာဟောအဲ့ဒါလေးမှမျက်စိလဲတတ်တယ်အယူမှတ်သွားတတ်တယ်ရှင်းမလားကွာနော်ပြန်ပြောမယ်နော်ပထမဘဝရဲ့သုတိကဘယ်အာယုံကိုယူလဲပထမဘဝရဲ့ပဋိသင်္ဍီရဲ့အာယုံကိုယူတယ်နော်ဒုတိယဘဝရဲ့ပဋိသင်္ဍီရဲ့ဘယ်အာယုံယူလဲပထမဘဝရဲ့မရဏသန္တာဇောယူတဲ့အာယုံကိုယူတယ်ဒီပုံစံမှာဆိုရင်ပြစ္ဆုတ်ပါရူပယုံပေါ့ဟုတ်လားဟိုအများနဲ့ဆိုင်အောင်ပြောမယ်ဆိုရင်ဗါလဲမရဏသန္တာဇောယူတဲ့အာယုံကိုယူတယ်ဒါကြောင့်မို့ဒီဘဝကံကံဒီဘဝပဋိသင်္ဍီဘဝသုတိရဲ့အာယုံနဲ့နောက်ဘဝပဋိသင်္ဍီဘဝသုတိရဲ့အာယုံနဲ့တူသေးလားမတူဘူးနော်အဲ့ဒီမှာအယူမှားပြီးတော့ပြောမိတတ်တယ်ပြောမိရင်တသံတရားလုံးမှာကံကံမနမိတ်ကတိတမေအတူတူဖြစ်နေရမှာပေါ့ဒီသုတိရဲ့ဒီဘဝသုတိရဲ့အာယုံကိုပဲနောက်ဘဝပရိသန်တွေကယူတယ်လို့ဆိုရင်တခုတည်းဖြစ်တော့ဟုတ်တယ်မလားဟိုဘဝမဆုံးမချင်းဆိုတာဟုတ်လားပရိနိဗ္ဗာန်မပြုတ်မချင်းအဲ့လိုမဟုတ်ဘူးတဘဝနဲ့တဘဝတဘဝနဲ့တဘဝရဲ့ကံကံမနမိတ်ကတိတမေဟာမတူဘူးနော်အဲ့ဒါအရေးကြီးတယ
်။ Any user is like ဟိုဘာနဲ့တူလဲဆိုလို့ရှိရင်တတ်မှတ်ချက်ကဒီလိုဖြစ်တာတက်တည်ကြတော့ဘယ်လိုပြော
။တက်တည်ရတော့မလွယ်ဘူးထင်တယ်။အ
ဲဟိုတကယ်လို့ဒီကံစဒီသုတိကိုကံစဒီတဲ့မယူစားလိုက်လို့ရှိရင်အဲမှာ16ချက်သွားမှာ16ချက်သွားမှာဆိုလို့ရှိရင်ပြစ်စုံပိုင်းယူပါယူပဲဆက်သွားတယ်လို့ယူစားလိုက်လို
့အဲအဲ့ဒါကြတော့ဟိုလက်တွေ့ကတော့မပြနိုင်ဘူးပေါ့လို့စာနဲ့ညှိမယ်ဆိုရင်တော့ဘဝတစ်ခုမှာပရိသန်တွေဘဝင်သုတိဟာအာယုံတူရတယ်
တူရတယ်
အဲ့တော့မလားအဲ့တော့အကယ်၍ဒီမှာရူပယုံသွားယူလိုက်ရင်သူအာယုံမတူတော့ဘူးဖြစ်သွားမှာပေါ့ဟိုအစတုန်းကယူခဲ့တာကတစ်မျိုးအခုယူတာကတစ်မျိုးဆိုတာကွဲသွားလိမ့်မယ်အဲ့တော့သုတိဟာဒီဘဝမှာရောက်တဲ့သုတိဟာအမှန်ကတော့ဟိုအရင်ဘဝကပြုခဲ့တဲ့ကုသိုလ်အကုသိုလ်ကံရဲ့အကျိုးမို့လားအကျိုးဆိုတော့ပရိသန်တွေပရိသန်စိတ်နဲ့သူတို့ကအမှန်အတူတူပဲ နောက်ဆုံးလာဖြစ်လို့သူသုတိခေါ်တာဟုတ်တယ်မလားသူကကံရဲ့အကျိုးပဲဒါကြောင့်မို့ကံရဲ့အကျိုးဖြစ်တဲ့အတွက်ကြောင့်မို့သူဟာပဋိသင်္ဍီနဲ့တူးကိုတူရမှာသူဟိုဒီလွန်ခဲ့တဲ့ပဋိသင်္ဍီနဲ့ဟာအဲ့တော့အကယ်၍သူကအခုလက်တွေ့ဖြစ်နေတဲ့အာယုံကိုသူယူမယ်ဆိုရင်ခွန်းလက်စနစ်ပြက်သွားမှာပဋိသင်္ဍီတပွားမှာပဋိသင်္ဍီပွင့်သုတိတူးတယ်ဆိုတာဟာပြက်သွားတဘာဝအပြင်စဉ်းစားကြည့်ရင်လည်းပဲခွန်းလက်ပြောလို့သူဟာဟိုအတိတ်ဘဝရဲ့ကံကြောင့်ဖြစ်တဲ့စိတ်ကိုဟုတ်လားဒီဘောမှာပရိသတ်နေစိတ်ဖြစ်တယ်အဲ့ဒီပရိသတ်နေစိတ်ပြီးပြင်လည်းနောက်ထပ်ဖြစ်တာပဲဒါမှမဟုတ်လို့သူ့ကိုပရိသတ်လို့မခေါ်တော့ဘူးနောက်ထပ်ဖြစ်တဲ့ခါကျတော့ဘဝင်လို့ခေါ်တော့လဲကြားမှာတည်တဲ့ခါကျစုတီလို့ခေါ်တော့တယ်ဆိုတော့ဒီစိတ်ပဲဆိုတော့ဒီစိတ်ဆိုရင်ဒီအာယုံပဲဖြစ်ရမယ်ဟုတ်လားအဲ့ကလေးဒီမှာလက်တွေ့မျက်မှောက်အာယုံကိုယူလိုက်တဲ့ဆိုရင် तू အာယုံမတူဘူးဖြစ်သွားမယ်ဒီစရာအဲ့တော့မဖြစ်နိုင်ကောင်းပြီအဲ့တော့အခုဒုတိယဘဝပရိသတ်တွေဟာနော်ဘုဒ္ဓကြောင့်ဖြစ်တာကံကြောင့်ဖြစ်တာဟုတ်တယ်မလားဒီဘယ်ဘက်ဆိုတော့ရှေ့ဘဝဒီဘယ်ဘက်ကရဲ့ဘဝပဲဖြစ်စီအဲ့ဒီဘဝဟိုရှေ့ရှေ့ရဲ့ဘဝကဖြစ်စီပြုတ်ခဲ့တဲ့ကုသကံအကုသကံကြောင့်ဖြစ်တာနော်သုတိကဖြစ်နေတာမဟုတ်ဘူးအဲ့ဒါသိရေးကြည့်တယ်နော်ခုခေတ်လူတွေအဲ့ဒါမှားမှာကောသူတို့ဘယ်နဲ့ရေးလိုက်လဲဒီဘဝသုတိကနောက်ဘဝပြိတန်တွေကိုဖြစ်စီတယ်အဲ့ဒီလိုတော့တော့ပြီးတော့ရေးမိတယ်အဲ့တော့ပฏิသုတိစိတ်ကသူကိုယ်တိုင်ကဝိပဿနာမဟုတ်ဘူးလားဘာနဲ့လုပ်ပြီး तू ကနောက် तू မြတ်ဖြစ်စေနိုင်မလဲအကျိုးဟို produce လုပ်တဲ့အနေနဲ့ဖြစ်စေနိုင်မလားဖြစ်စေနိုင်မှာဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်မို့အဲ့ဒါသတိထားရတယ်သုတိကပฏิတန်တွေကိုဟို produce လုပ်တဲ့အနေနဲ့ဖြစ်စေတာမဟုတ်ဘူးပฏิတန်တွေကဘုရင့်ကြောင့်ဖြစ်တယ်လဲဆိုရင်ရှေ့ကံကြောင့်ဖြစ်တာနော်အဲ့ဒီကံကိုမရဏတဏ္ဍဝီထိအခါမှာနော်အဲ့ဒီကံကလည်းပြန်ပေါ်လာခြင်းပေါ်လာမယ်သို့မဟုတ်ရင်ကာမနိမိတ်အာယုံ၆ပါးတမျိုးမျိုးပေါ်ခြင်းပေါ်မယ်ကတိနိမိတ်ဥပါယုံပေါ်ခြင်းပေါ်မယ်ပေါ်လာဟုတ်လားသို့တော့ဒီဟာတွေပေါ်တာကအဲ့ဒီခုနအကျိုးပေးမဲ့ကံရဲ့အစွမ်းညောင်ပေါ်တာအဲ့ဒီကံကြောင့်ပဲပဋိသင်္ဍေဖြစ်တာဟုတ်ပြီနော်သုတိကပဋိသင်္ဍေကိုဖြစ်စေတာမဟုတ်ဘူးကောင်းပြီတနည်းအားဖြင့်ပြောရင်တော့သုတိကပဋိသင်္ဍေကိုဖြစ်ခွင့်ပေးတယ်ဖြစ်ခွင့်ပေးတယ်ဆိုတာကနေရာဖယ်ပေးတာပြောတာ
ဖြတ်လိုက်လို့မှာ
ဟင် तू ကချုပ်ပြီးမှပရိသတ်တွေကပေါ်ရတာဟုတ်ဒါကိုပထမကျတော့အနန္တရပစ္စည်းလို့ခေါ်တယ်အနန္တရပစ္စည်းဆိုတာအမှန်ကတော့ကိုယ့်နေရာ तू ယူနေအောင်ကိုယ်ဖယ်ပေးတာသဘောပေါ့ကိုအလုပ်ထွက်လာတော့ဟိုလူအလုပ်ရသွားတာဟုတ်လားအဲ့ဒါမျိုးလို့သုတိကဆိုတော့ငါမချုပ်ဘူးกว่าဆိုပြီးတော့ပေးနေရင်ဆိုတော့ပရိသတ်တွေဖြစ်ခွင့်မရှိဘူးဟုတ်လားအဲ့သုတိကဒါမှမဟုတ် तू သဘောတရားရ तू ဥပတိပဲဆိုပြီးတော့ချုပ်လိုက်အဲ့ချုပ်လိုက်တဲ့အတွက်ကြောင့်မို့ပဋိသင်္ဍေရဖြစ်ဖြစ်နိုင်သွားပြီ။အဲ့အဲ့ဒီနီးနဲ့တော့ကျေစုပြုတ်တယ
်။အာယုံကတော့မတူဘူး
။အာယုံမတူဘူးဟုတ်လား။ပြီးတော့ produce လုပ်တဲ့အနေနဲ့ဖြစ်စေတာမဟုတ်ဘူး။အကျိုးဖြစ်စေတဲ့အနေမျိုးဖြစ်စေတာမဟုတ်ဘူး။တက်တဲ့နေရာဖယ်ပေးတဲ့အတဘော
။
ဟမ်
။ပဋိသင်္ဍေအပဋိသင်္ဍေဆိုတာဟိုသုတိနေရာမှာ replace ဆိုလိုက်တယ်
ဟုတ်တယ် तू ဖြစ်နိုင်အောင်ကိုကဖယ်ပေးတာ
ဖယ်ပေးတာ
အဲနေရာဖယ်ပေးတဲ့သဘောအဲအဲ့ဒီလိုဆက်ဆက်မှုကိုလည်းနားလည်ရမှာများသောအားဖြင့်ကိုအင်္ဂလိပ်လိုရေးတဲ့လူတွေက give rise to ဆိုလို့အဲ့လိုသုံးတယ်ဆိုတော့ give rise to ကိုဥစဉ်သိတဲ့ဘောမကြောက် give rise to ဆိုတာဒီပဲနှစ်မျိုးလုံးဖြစ်နိုင်ဟုတ်လားဟို produce လုပ်တဲ့အနေမျိုးလည်းပဲဖြစ်နိုင်တယ်ဖယ်ပေးတယ်ဆိုတဲ့အနေမျိုးလည်းဖြစ်နိုင်တယ်အဲ့တော့ဒါဟာ ambiguous give chance give chance to arise to water ဒီလိုရသုံးမှုကောင်းတယ်အဲ့ဒါအရေးကြီးတယ်ပြီးတော့မှားမှသွားတတ်တယ်ခေါင်းလားရှေ့စိတ်ကနောက်စိတ်ကိုကျေစုပြုတယ်ဆိုမှားတယ်တော့ရှေ့စိတ်ကြောင့်နောက်စိတ်ဖြစ်တာမဟုတ်ဘူးဟုတ်တယ်မလားဆိုတော့အခုဒီဝီထီထဲမှာပြောကြသူပင်စတော်တာဝင်စားဟာဘွင်ကုပ္ပစီတက်ကဖြစ်စီတာမဟုတ်ဘူးဟုတ်လားသူဟာဝိဘက်စိတ်မဟုတ်လားနောက်ဘွားကပြုထားတဲ့ကုသကံအကုသကံကြောင့်ဖြစ်တာတမရိဆန်းတန်တီနာဝုထောတိတန်းဖြစ်တာအဲဆိုကြတော့ဘယ်လိုမှဖြစ်စေတာမဟုတ်ဘူးသူကိုယ်တိုင်ကိုယ်ဖြစ်စေမယ့်လူဖြစ်နေပြီ active စိတ်ဟုတ်တယ်မလားအေးအဲ့ဒါကြောင့်မို့ဒီဘဝအခုကိုမျက်စိလဲတတ်တဲ့အယူအဆမှတ်တတ်တယ်ဆိုတာအဲ့ဒါပဲအာယုံအနေနဲ့အယူအဆမှတ်တတ်တယ်နော်ပြီးတော့ခုနလိုဖြစ်စေတယ်ဆိုတဲ့အနေနဲ့ပြောမိတတ်တယ်အဲဖြစ်စေတယ်ဆိုတာခုနလိုနေရာဖယ်ပေးတဲ့အနေနဲ့ဆိုရင်ဟုတ်တယ်ဒါဖယားဟောရှိတက်ရရှိတယ်အနန္တပစ္စည်းလို့ခေါ်တယ်ဖြစ်စေတဲ့အနေမျိုးကံကနေအကျိုးပေးတဲ့အနေမျိုးဆိုရင်မဟုတ်နော်ဒါပါပဲအဲ့ဒီအဆက်ကလေးက ိုရှင်းအောင်ဒီ
ဒီစုပြီးနေပြီ
အဲ့အဲ့အဆက်အရေးကြီးတယ်ဟုတ်ပြီလားပြီးတော့ဒီဒီဘုရားသုတိနဲ့နောက်ဘုရားပရိသတ်တွေနဲ့အာယုံမတူဘူးနော်အဲနောက်ဘုရားပရိသတ်တွေကဒီဘုရားမရဏတဏ္ဍဆိုရဲ့အာယုံကိုယူတယ်ဟုတ်ပြီလားအဲဒီဘုရားသုတိကဒီဘုရားပရိသတ်တွေရဲ့အာယုံကိုယူတယ်အဲ့လိုတခြားစီသွားတယ်နော်ကောင်းပြီအခုနောက်ဘုရားပရိသတ်တွေယူတဲ့အာယုံကိုပဲနောက်ဘုရားဘွင်တွေကယူလိမ့်မယ်နောက်ဘုရားသုတိကလည်းယူလိမ့်မယ်ဟုတ်တယ်မလားတတိယဘုရားရောက်သွားပြီဆိုရင်ဒုတိယဘုရားမနာသနာဇောကယူတဲ့အာယုံကိုတတိယဘုရားပရိသတ်နေရာယူလိမ့်မယ်အဲ့တော့ဘာခေါ်လဲဟိုဂွင်းဆက်တစ်မျိုးသွားတာပေါ့လေနော်တခါတည်းတန်းတန်းကြီးသွားတာမဟုတ်ဘူးဟုတ်လားလုပ်လုပ်နေနဲ့သွားတာအေးဒါကြောင့်ဘဝတိရောက်သွားတဲ့ခါကျတော့ပရိသန္ဓေနောင်ဘဝင်16ကြိမ်ဖြစ်တယ်တဲ့နော်ဖြစ်ပြီးရင်ချက်ချင်းမနောဒရဝေဇံဇောခွန်ကြိမ်ဖြစ်တော့တာပဲဒါကြောင့်မို့တတ္တဝါတွေကဘဝတစ်ခုကိုအစပြုတဲ့ခါမှာလောဘနဲ့အစာပြုတာဒါမို့လဲဘဝကိုတကယ်မဆွလွန်နေတာဒါပဲနော်ဒါမို့လဲတန်ត្រာရှိတာဘာလို့ကိုယ်ကစက်ကြတာကိုယ်ကဒီတွေ့တာမှုနဲ့စက်ကြတာဘဝလေးတကူဖြစ်ပြီးဟဲ့ဆိုတာသုံးမိကံပြီးတော့တွေ့တာလာတော့လားနော်ဒါကြောင့်မို့တီဇောကလည်းအများအားအကုသူဇောဘဝဘဝနိကံတိကဇောလို့ခေါ်တယ်တီဇောပဲဖြစ်တယ်ဒါကြောင့်မို့အာဘာခေါ်လဲအပေခက်တာနော်အစွဲလန်းကကြီးလာအေးကောင်းပြီအဲ့ဒီဘဝနိကံတိကလောဘဇောခုနှစ်ကျင်ဖြစ်ပြီးတဲ့နောက်ဘာတွေဖြစ်တော့ဘဝင်တွေဖြစ်ပေါ့လေအဲ့နောက်တော့ဖြစ်ချင်တာဖြစ်ကြပေါ့လေဟုတ်လားအမိဝါနဲ့မှနေတော့ဟိုဒီလူတတ်တော်ဆိုအမိဝါနဲ့မှနေတော့မှဟိုတချို့ဝိသီတွေမဖြစ်နိုင်သေးဘူးပေါ့ဟုတ်လားစက္ခုဝိညာဏဝိသီတို့ဘာလို့မဖြစ်သေးဘူးပေါ့ဒါမှလို့တချို့ဟာရတော့ဖြစ်မှာပေါ့လေအေးအဲ့ဒီလို့သွားတယ်နော်ဒါပဋိသင်္ဓေဒီဒီဘဝသုတိနဲ့နဘဝပရိသန်ကြီးဆက်ပုံကိုဒါဆိုလို့တယ်။ကောင်းပြီ။အဲ့လိုဆက်တဲ့အခါကျတော့အခုဝိသီဘုံနဲ့ပြောလိုက်တော့ကိုရှင်းပါတယ်နော်။ဒါမှလို့ရိုးရိုးနဲ့ပြောတဲ့အခါကျတော့ဒီပညာပညာနေကစကလုံးတွေကိုမသုံးမရလဲမဖြစ်ဘူးသုံးနေရတယ်။အဲ့လိုသုံးတဲ့အတွက်ကြောင့်လည်းပဲတော်ကြကြတော့ဟို misunderstanding ကအလွန်ဖြစ်တယ်နော်။ဆိုတော့အခုဦးဇင်းတို့ပြောရတယ်မင်းဒီဘုရားသေသွားပြီနောက်ဘုရားဖြစ်တယ်ဟုတ်လားအဲဆိုတော့မင်းဒီကုသိုလ်လုပ်လို့နောက်ဘုရားမင်းနှက်ဖြစ်မယ်အကုသိုလ်လုပ်လို့မင်းနောက်ဘုရားငရဲကြမယ်စသဖြင့်ပြောတော့ကိုဒီဘုရားတတ္တဝါကြီးကပဲဟိုဘုရားပြောင်းရွှေ့သွားသလိုဟုတ်လားကိုကအရာတစ်ပါးသွားတဲ့ခါကျတော့ဒီကလူကြီးကဆိုတော့အယ်လီသွားတော့အယ်လီရောက်သွားတယ်နော်အယ်လီကနေတစ်စင်းဆန်ဒီယေဂိုသွားတော့ဆန်ဒီယေဂိုရောက်သွားတယ်အဲ့ဒီလူစိတ်ထဲမှာထင်းထင်းသွားတယ်
အများ
ဆုံး
ကတော
့လည်းဒီလိုထင်နေမှာပဲ။အများကတော့ဒီလေပြောသကလုံးကလည်းဒီလိုပြောရတာပဲဟုတ်တယ်မလား။ဟု
တ်ပါတ
ယ်။အဲ့တော့အဲ့ဒီမှာအရေးကြီးတာကဒါဒီနိုင်ငံလူတွေလည်းမေးတတ်တယ်နော်။ဒီဘဝတစ်ခုဘဝဒီဘဝနဲ့ဟိုဘဝပြောရင်တို့ကလည်းဖမ်းတာပဲကိုယ့်ကိုဟုတ်လား။အဲ့ဘယ်လိုလဲ။ဆိုတော့အရှင်ပြားတို့ကအနိစ္စသဘောတရားလည်းပြောတယ်အတ္တမရှိဘူးလို့လည်းပြောတယ်အခုဟိုဘွားရောက်တယ်လို့လည်းရှင်ပြတို့ပြောနေပြန်ပြီအဲ့တော့ဒါတခုခုသွားနေတာမဟုတ်ဘူးလားစသည်ဖြင့်မေးတယ်ဟုတ်လားအဲ့တော့အခုဒီဟာမှာကြည့်ရင်ဒီဝိသီစဉ်ကိုကြည့်ရင်တခုနဲ့တခုဟာဒီခဏကစိတ်စိတ်တည်းရုပ်ကဟိုခဏရောက်သွားတာမဟုတ်ဘူးဒီခဏစိတ်စိတ်တည်းရုပ်ကဒီခဏဖြစ်ပြီးချုပ
်
နော်ရုပ်ဆိုရင်တော့18ချက်နေမှာပေါ့ဟုတ်လားစိတ်ကတော့တခဏနေမှာဟုတ်လားနောက်ခဏရောက်တခါနောက်ခဏဖြစ်ပြီးချုပ်သွားတာဆိုတော့အမြဲတမ်းအသစ်ဆိုကြပါစို့တစ်ခုပြီးတစ်ခုအသစ်ဖြစ်နေအဲ့တော့ဒီခဏကယုံနံကဟိုခဏပြောင်းသွားတာမဟုတ်ဘူးဒီခဏယုံနံကချုပ်ပြီးတော့ဟိုခဏယုံနံဖြစ်တာယုံနံဖြစ်တဲ့အခါမှာခုနလိုအနန္တရတ္တတိဘာလို့ ਨੇ ကျေးဇူးပြုမှုတော့ရှိတယ်ပေါ့ support လုပ်မှုတော့ရှိတယ်အဲ့ဒီလိုသွားတယ်အဲ့ဒီလိုသွားတော့ကိုဘာအရေးကြီးလဲဆိုတော့တတတအယူတဲ့မကြအောင်လဲယူတတ်ရမယ်တဲ့ဥစေတဲ့အယူရဲလည်းမကြအောင်ယူတတ်ရမယ်။တတ္တတအယူဆိုတာခုနကလိုဆက်နေရင်တတ္တတအယူ။နော်။ဒီဘွားကဝိညာဉ်တို့ဘာတို့ဘောလားအတ္တတို့ကဟိုဘွားရောက်တော့ဟိုဘွားရောက်တော့ဟိုဘွားရောက်တော့ဒီလိုယူရင်လည်းပဲဒါတတ္တတအယူဖြစ်တယ်။ဟာဒီဘွားပြတ်တခါတဲ့နောက်ဘွားကနောက်ဘွားပြီးကြဟုတ်လား။ဘာမှအဆက်အဆက်မရှိဘူးဒီဘွားနဲ့နောက်ဘွားဆိုရင်ဒါဥစေတာဒိဋ္ဌိ။အဲ့ဒီနှစ်ခုအစွန်းနှစ်ခုလွတ်အောင်မေစိမပฏิပဒါယူရမယ်။အဲ့တော့ဘယ်လိုလဲဆိုတော့ကို အခုတစ်ခုနဲ့တစ်ခုတစ်ခုနဲ့တစ်ခုဟာနော်ခဏတစ်ခုနဲ့ခဏနဲ့ခဏခဏတစ်ခုဟာအကြောင်းအကျိုးအဖြစ်ဖြင့်ဆက်ဆက်မှုဆက်သွယ်မှုရှိတယ်ဒီဘဝကအကြောင်းအကျိုးဟိုဘဝအကျိုးဖြစ်တယ်အဲ့ဒီလိုအကြောင်းအကျိုးဆက်သွယ်မှုကတော့ရှိတယ်ဒါမှလို့အကြောင်းဒီတိကျအကျိုးဒီတိကျအကြောင်းနဲ့အကျိုးဒီ identical မဟုတ်ဘူးအကြောင်းဟာအကြောင်းပဲဒီအကြောင်းကြောင့်ဘုမအကျိုးသွားဖြစ်တယ်သို့တော်သူတို့ဟာအကြောင်းအကျိုးဖြစ်ဖြစ်တော့ဆက်သွယ်မှုရှိတယ်အဲ့ဒီဆက်သွယ်မှုကိုယူပြီးတော့ဦးဇင်းတို့ကဒီဘဝသေးပြီးနောက်ဘဝပရိသန္တေနေတယ်နောက်ဘဝပရိသန္တေနေတယ်လို့ပြောရတာအဲ့ဒါကြောင့်မို့ဟိုဥပမာလေးတွေရှိတယ်ဒါမှတ်ထားဖို့ကနော်ကျန်းကန်နေမှာပေးတဲ့ဥပမာကဘာလဲပဲ့တင်တန်ဥပမာပေးတယ်ကိုကអော်လိုက်တယ်အခန်းကြီးတစ်ခုတည်းကိုဂူကြီးတစ်ခုတည်းဆိုပြန်လာတယ်အတန်ကအဲ့ဒီအတန်ဟာကိုယ့်အတန်မဟုတ်ဘူးကိုယ့်အတန်အစ်စ်မဟုတ်ဘူးဟုတ်လားကိုယ့်အတန်နဲ့ကင်းပြီးတော့လဲပဲဒီပဲ့တင်တန်ဟာမဖြစ်ပေါ်ဘူးဟုတ်တယ်မလားပြင်တာဟာငါအတန်လည်းမဟုတ်ဘူးငါအတန်မပါရင်လည်းမဒီပြင်တာမဖြစ်ပေါ်လာဘူးเนาะအဲ့ဒီလိုနှီးမျိုးဒီဘွားကနောက်ဘွားသွားတယ်ဆိုတာဟာဒီဘွားကလူကရုပ်နာကနောက်ဘွားပြောင်းရွှေ့သွားတာလည်းမဟုတ်ဘူးနောက်ဘွားမှာအသစ်ဖြစ်တယ်ဆိုတဲ့ရုပ်နာကဒီဘွားရုပ်နာနဲ့လုံးဝမပတ်သက်တာလည်းမဟုတ်ဘူးလုံးဝမဆက်ဆက်တာလည်းမဟုတ်ဘူးခုနကလိုအကြောင်းအကျိုးဖြစ်ဖြစ်ဆက်ဆံမှုရှိနေသေးတယ်အဲ့ဒီလိုရှိလို့เนาะလည်းပဲဆိုတော့ကိုကံကိုအကျိုးပေးတာကိုကံသူမြတ်သွားကျုံမဟုတ်ဘူးသူမြတ်ကံကကိုလာကျုံမဟုတ်ဘူးအဲ့လိုမှုရင်လည်းရှုပ်ထွေးမှုတွေဖြစ်ကုန်မှာပေါ့ဟုတ်လားကံနေလည်းအကုန်လုံးဖရားလိုဟုတ်လားအလုံးကံမရတဲ့ပုဂ္ဂိုလ်ဖရားကံနေတို့တို့ကျိုးပေးရင်ဟန်ကြဟုတ်လားအဲ့ကွာကိုပြုတ်လိုက်ကံကကိုပဲကျိုးပေးတယ်ဆိုတာဒါပဲနော်ဒါကြောင့်မို့ပဲ့တင်တဲ့နောက်တစ်ခေါက်တော့စီမီတဲ့နော်စီမီညှိလိုက်တဲ့ခါမှာတတိုင်ကတတိုင်ညှိလိုက်တဲ့ခါမှာဒီနောက်တန်ရမီးဟာပထမတန်ရမီးလည်းမဟုတ်ဘူးပထမတန်ရမီးနဲ့กินပြီးတော့လည်းနောက်တန်ရမီးမပေါ်လာဘူးအဲ့ဒီလိုပဲ့တင်စီမီးပြီးတော့ seal ဒစိတ်နေ့လည်းလို့ထင်သွားတဲ့ဒစိတ်ဟာထင်သွားတဲ့ impression ဟာဟိုဒစိတ်လည်းမဟုတ်ဘူးဟုတ်တယ်မလားဟိုဒစိတ်နဲ့กินပြီးတော့လည်းပဲဒီပုံစံဟာမထင်ဘူးဒီဒစိတ်ဟာမထင်ဘူးအဲ့ဒီပဲ့တင်စီမီးဒစိတ်ဤသိသိမှတ်ကြလေဆိုတော့လင်္ကာလေးရေးထားရှိတယ်နော်အဲပဲ့တင်တဲ့နဲ့ explain လုပ်နိုင်တယ်စီမီညှိယူတာနဲ့ explain လုပ်နိုင်တယ်ပြီးတော့ဒစိတ်ရိုက်နှိပ်တာနဲ့ explain လုပ်နိုင်တယ်ဒါကျန်းကန်နေမှာအဲ့တန်းရှိလာပြီးတော့နောက်တစ်ခုရှိသေးတယ်ဒါ